လွန်ခဲ့တဲ့ပတ်ကပါတယ်လွန်ခဲ့တဲ့ပတ်ကိုလွန်ခဲ့တဲ့
တိင်္ဂဝ
တရားယရနာကြောင်းလဲကောင်းပြီဒါဖြင့်အခုသံဃာယရနာအကြောင်းရောက်လာပြီအာကိုးကွယ်ရ3ပါးရှိတဲ့အ ਨੇ ကနော်ဘုရားယရနာတရားယရနာနှစ်ပါးအကြောင်းပြီးသွားပြီဆိုတော့ပြီးသွားပြီဆိုတော့ကအခြေခံသိစရာကိုပြောတာပေါ့သိစရာကိုသိအောင်ဆိုတော့ဘယ်တော့မှကုန်မှာမဟုတ်ဘူးသိစရာအဲဒီနေ့သံဃာယရနာအကြောင်းပထမပြောရအဲတော့ဘုရားတရားသံဃာယရနာ3ပါးစလုံးကိုကိုးကွယ်ရပါဠိလိုတရဏလိုဒီလိုခေါ်တာကတော့ဘာကြောင့်လဲဆိုရင်ဘေးရန်အန္တရာယ်ဆင်းရဲဒုက္ခကိုဖြစ်စည်းတတ်တဲ့အတွက်ကြောင့်လေတရဏသရဏဂုံလို့တရဏကိုခေါ်တယ်လို့ဒီလိုသာကနာဒီမှာဖွင့်ကြောက်တဲ့ကြောက်တဲ့လန့်လာတော့ကြောက်တာလန့်လာကိုတရဏဂုံကဖယ်ရှားပြီးနိုင်တယ်ပြီးတော့ဒုက္ကဋိဆိုတဲ့မကောင်းတဲ့ဘဝတွေမှာဖြစ်တာကိုတရဏဂုံကသရဏကိုးကွယ်ရဆိုတဲ့သရဏကဆေရှပေးနိုင်တယ်။ဒါကြောင့်မို့ဘုရားတရားသံဃာယရဏ၃ပါးကိုသရဏလို့ခေါ်တယ်။နောက်တစ်ခါဒီမြတ်စွာဘုရားကတော့အကျိုးရှိတာတွေကိုညွှန်ကြတယ်။အကျိုးမရှိတာတွေကိုမလုပ်ကြနဲ့လို့တမ်းပြတယ်။အဲ့ဒီလိုတ attva တွေကိုကောင်းရကောင်းချောင်းညွှန်ပြတတ်တဲ့အတွက်ကြောင့်မို့တ attva တွေရဲ့ဈေးရန်ကိုဖြည့်ဆည်းတတ်တယ်ဆိုတဲ့သဘောအရမြတ်စွာဘုရားကိုသရဏလို့ခေါ်ရတယ်။တရားတော်ကြတော့ဒီတရားကိုသိလိုက်ရင်အကျွတ်တရားရလည်ရင်ပေါ့ဘဝဒီဟုဆိုခရီးခဲကတရားကကိုယ့်ကိုထုတ်ဆောင်သွားတတ်တယ်လို့ဆိုတော့လေသူတို့လားတော့သောတာပန်ဖြစ်သွားတယ်ဆိုရင်သံတရာမှာခုနှစ်ဘဝပဲနေတော့မခုနှစ်ဘဝတော့မနေရတော့ဘူးဆိုတော့အဲ့ဒီဒုက္ခကနေကိုယ့်ကိုကယ်တင်တယ်လို့ဖြစ်တယ်အဲ့လိုကယ်တင်တတ်တဲ့အတွက်ကြောင့်မို့တရားယရနာကသရဏကိုယ်ပဲရဖြစ်တယ်ဆိုတော့ဒီမေဖို့နိဗ္ဗာန်အဲသူကျန်တော့မက်ဖို့ပေါ့မက်ဖို့ကိုရလိုက်တယ်ဆိုရင်မိမိဖို့သက်တာရာရသွားပြီဂျိနတ်ဆရာရသွားပြီလို့ဆိုလို့လဲအဲ့လိုဂျိနတ်ဆရာရအောင်လုပ်ပြီးနိုင်လို့လည်းပဲသမုဂျိနတ်ဆရာကိုပေးတယ်လို့လည်းပဲတရားတော်ကိုကိုးကွယ်ရသရဏလို့ခေါ်တယ်တန်ခါကိုကိုးကွယ်ရလို့ခေါ်တာကတော့တဲ့နည်းနည်းလေးလူတော်လည်းပဲအလွန်ကြီးမားတဲ့နော်ညာပြတဲ့အကျိုးကိုပြီးနိုင်တဲ့သဘောတရားရှိတဲ့အတွက်ကြောင့်သံဃာသံဃာကိုသရဏလို့ခေါ်တယ်ဟိုမြတ်စွာဘုရားနောက်ဟောထားတဲ့လေရှိတယ်တန်ခေဒိဏမဟာဖလံဆိုတော့သံဃာကိုလှူရင်ညာသောအကျိုးရှိတယ်သံဃာဆိုတာသတ္တနာတော်လုံးမှာရှိတဲ့ပုဂ္ဂိုလ်တွေပေါ့လေအဲ့ဒီလိုအခုအထူးသဖြင့်တော့မက်ဖို့ရပြီးတဲ့တန်ခါပေါ့မက်ဖို့ရပြီးတဲ့တန်ခါကိုလှူရင်နည်းနည်းလေးတူတော်တယ်လည်းပဲအကျိုးအများကြီးပေးနိုင်တယ်အကျိုးအကျိုးအများကြီးပေးအောင်တန်ခါကလှုပ်ပေးနိုင်တယ်ဆိုတဲ့အသိပ္ပယ်နဲ့တန်ခါကိုလည်းတရဏတရဏဂုံလို့ဒီလိုခေါ်ရအဲဒီတန်ခါတရဏလို့ခေါ်တဲ့တန်ခါဘာဟုတန်ခါလို့ခေါ်တာလဲသုံးမသင်္ကန်တရဏံခိသာမိလို့မိမိတို့ဆိုလိုက်တဲ့ခါကျတော့စိတ်ကဘယ်ကိုရောက်နေဘယ်ကိုရောက်သွားတယ်လဲဘုရောက်တိရောက်မလားတုံးဟဲ့သင်္ကန်ကိုကူးကွယ်ပါတယ်လို့ဆိုတဲ့ခါကျတော့ဘုရုကိုအာယုပြုရမယ်နော်သင်္ကန်ဆိုတာပါလဲသင်္ကန်ဆိုတော့ဘုန်းကြီးဆိုတာလွယ်သိတယ်လူတွေကဘုန်းကြီးဆိုသင်္ကန်လိုပဲခေါ်ရတာပထမဆုံးသင်္ကန်ဆိုတဲ့ပုံရှိတယ်နော်ပါဠိစကားသင်္ကန်အဲ့ဒီတန်ခါဆိုတဲ့ပုဂ္ဂိုလ်ကအစုအပေါင်းပေါ့ဒီ group ဆိုတဲ့အတိတ်တည်းရှိတယ်အဲ့တော့ by definition any group can be called တန်ခါပေါ့ဟုတ်လားဘယ်လို group မျိုးမဆိုတန်ခါလို့ခေါ်နိုင်တယ်ဆိုတဲ့အတိတ်တည်းလို့တော့ရှိတယ်ဟုတ်လားအခုဒီတန်ခါယတနာမှာသက္ကတာတွေဖွင့်လာကြတော့အယူအကျင့်တူမျှတဲ့ပုဂ္ဂိုလ်အပေါင်းပေါ့ဒီပုဂ္ဂိုလ်အစုအပေါင်းအဲ့ဒီပုဂ္ဂိုလ်စုပေါင်းတော့တန်ခါလို့ခေါ်တယ်။အဲ့တော့ခုနပြောသလိုဒီအစုအပေါင်းတိုင်းကိုတန်ခါလို့ခေါ်နိုင်냐တော့လည်းပဲတကယ်အတုံးကြတော့ကိုတန်ခါဆိုတဲ့ကလုံးကိုဟိုဗေနိယမတာတုံးတယ်လည်းဆိုဒီရဟန်းတော်ဆိုပါတယ်ဟုတ်လား။ဟိုနောက်နောက်ကြော်ကြကြတော့တန်ခါနှမျိုးပြောပြမယ်။အဲ့ဒီတန်ခါနှမျိုးသမုတ်ရဟန်းတော်အပေါင်းကိုပဲတန်ခါလို့ဒီလိုပဲတုံးတယ်
အဲ့ဒီတန်ခါဆိုတဲ့ကလုံးကိုအခုခေတ်ကျတော့အခုအမေရိကန်လိုဥရောပလိုကျတော့လူအစုအဝေးတွေတန်ခါနဲ့သူတို့အသုံးတော်တယ်ဒါကိုကတော့စိတ်ထဲမှာနားထဲမှာတော်တော်ထောက်ပြောလို့ကလည်းမကြည့်ဘူးလေသူတို့နေတာသူတို့ကအခုလို့ဆိုတော့ဟိုဘာသာရေးလိုက်တဲ့လူတွေပါပဲတရားထိုင်စုနေတဲ့လူတွေအဲ့လိုလူအစုအဝေးကိုသူတို့ကသူတန်ခါနဲ့သုံးတယ်ဇန်ဒီသသုံးတယ်နဲ့တူတယ်အခုဒီနေ့ကမှသံဃာလို့ပြောရင်အဲ့ဒါသတိထားသူတို့သံဃာလို့သုံးလိုက်ရင်ခေါင်းကြီးဟုတ်ချင်မှာဟုတ်ပဲအဲ့လိုလူတွေတရားထိုင်တဲ့လူတွေစုနေတာကိုလည်းသူတို့က community ပေါ့လေအဲ့လိုသူတို့ကသုံးတယ်အဲဒါပေမဲ့လို့ကျမ်းဂန်မှာသုံးတာကတော့သံဃာဆိုတာဟာခေါင်းကြီးပဲလို့ပထမပြောကြပါလို့အယူအကျင့်သူများတဲ့ပုဂ္ဂိုလ်အပေါင်းလို့ဒီလိုအဓိပ္ပာယ်ရှိတယ်အဲ့ဒီသံဃာကနှစ်မျိုးရှိတယ်တဲ့သမုတိတံဃာရဲ့ဓက္ခိနေယတံဃာသမုဓက္ခိနေယသာပြောဓက္ခိနေယတံဃာရဲ့သမုတိတံဃာရဲ့မျိုးရှိတယ်ဓက္ခိနေယတံဃာဆိုတာကမြတ်စွာဘုရားတရားနာရလို့သမုမြတ်စွာဘုရားဟောတဲ့တရားကိုကျင့်ရလို့မက်ဖို့ရပြီးဖြစ်တဲ့ပုဂ္ဂိုလ်နော်မက်ဖို့ရပြီးဖြစ်တဲ့ပုဂ္ဂိုလ်ကိုဘာပုဂ္ဂိုလ်လေးလို့ခေါ်တာနော်အရိယာနော်အရိယာပုဂ္ဂိုလ်လို့ခေါ်တယ်အဲ့ဒီမလေးပါဖုန်လေးပါပေါ့ဒီမဲ့ကိုရပြီးတဲ့ပုဂ္ဂိုလ်အရိယာပုဂ္ဂိုလ်အပေါင်းကိုတန်ခါအဲ့ဒါကဓက္ခိနိယတန်ခါဓက္ခိနိယဆိုတာကဟိုအလှူခံခြင်းကထိုက်တယ်ပေါ့အဲ့ဒီပုဂ္ဂိုလ်တွေကိုလှူရင်အကျိုးများတယ်ဒါကြောင့်မို့သူတို့ကအလှူကိုတကယ်ခံယူတိုက်တဲ့ပုဂ္ဂိုလ်တွေပဲဆိုပြီးတော့ဓက္ခိနိယတန်ခါလို့အဲ့လိုနောက်တန်ခါကဘာရောသမုဒိတန်ခါသမုဒိဆိုတော့သမုထာလို့တန်ခါသမုဒ္ဒသာတိမ်ထဲဝင်ပြီးတော့ကမ္မဝါဖတ်ပြီးတော့ယဟန်ဖြစ်လာတော့သူ့ကိုတန်ခါလို့ခေါ်ရအဲ့ဒီသမုဒ္ဒတန်ခါဆိုတာကြတော့ပုထုဇဉ်မှာပါသွားနော်ပုထုဇဉ်ယဟန်တွေကိုလည်းပဲတန်ခါလို့ခေါ်တယ်အရိယာယဟန်တွေကိုလည်းပဲသမုဒ္ဒတန်ခါလို့ခေါ်တယ်အဲ့တော့သမုဒ္ဒတန်ခါဆိုရင်တော့ဟိုသံမင်းညပြောကြပါဆိုယဟန်အပေါင်းပဲတာပုထုဇဉ်ပဲဖြစ်ဖြစ်အရိယာပဲဖြစ်ဖြစ်ဓက္ခိနေယတံဃာလို့ပြောလိုက်ရင်တော့အရိယတံဃာကိုသာဆိုလို့ပုထုဇဉ်မပါဘူးအဲ့ဒီလိုတံဃာနှစ်မျိုးရှိတယ်သမုဒိတံဃာရဲ့ဓက္ခိနေယတံဃာအဲ့ဒီမှာဘုဒ္ဓတံဃံတရဏံကိသံမိမှာဆိုလိုတဲ့တံဃာကအဲ့ဒီဓက္ခိနေယတံဃာကိုဆိုလို့အရိယဖြစ်ပြီးတဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်ပေါ့အရိယဖြစ်ပြီးတဲ့ယဟန်အပေါင်းကိုတံဃာလို့ဒီလိုဆိုတယ်အဲ့အရိယပုဂ္ဂိုလ်ရှင်းပါဆိုတာကိုပထမသိဖို့အရေးကြီးတယ်ဒီအရိယပုဂ္ဂိုလ်ရှင်းပါသိကြလားနော်သိတယ်လို့ပါကြားဦးတဲ့လူလည်းပါဟုတ်လားပြောပါဆောင်တော့ပြောမပြောနိုင်တဲ့လူလည်းပါအဲ့တော့အရိယပုဂ္ဂိုလ်ရှင်းပါဆိုတာအစွမ်းကတော့အရိယပုဂ္ဂိုလ်၄ပါးပဲနော်၄ပါးကိုရှင်းပါခွဲထားအဲ့တော့ဒီမက်ရဖူရလို့ဒီလိုမျိုးရှိတယ်ဒါတနည်းလည်းပြောခဲ့ပြီနော်တရားယရနာတော့ပြောခဲ့ပြီမက်တရားဖူတရားအဲ့တော့မက်ဆိုတဲ့သဘောတရားမိမိတန်တမ်းမှာဖြစ်ပြီးရင်အဲ့ဒီဖြစ်တဲ့အခိုက်အတန့်ဟာမိမိဟိုတရားတူရတဲ့အခိုက်အတန့်သစ္စာလေးပါသိတဲ့အခိုက်အတန့်နော်အဲ့ဒီအခိုက်အတန့်ကတိုက်ပြီးတော့အရိယဆိုဖြစ်သွားတယ်အဲ့ဒီအခိုက်အတန့်အဲ့ဒီအခိုက်အတန့်ဆိုတာဒီလိုလက်ပြပြတော့မှာကတိဘောင်းများစွာဖြစ်နိုင်တဲ့အခိုက်အတန့်ပါဘော one of those moments ပေါ့ဆိုအလုံးအလုံးတူတော်တဲ့အခိုက်အတန့်လေးပြောကြပါဆိုလက်ဖြစ်တဲ့အတွက်တောင်မကြဘူးဆရာတိတလက်သာတော့မကြတဲ့အခိုက်အတန့်အဲ့ဒီအခိုက်အတန့်လေးမှာ message ဖြစ်ပြီးတော့အဲ့ဒီ message ကနိဗ္ဗာန်ကိုအာရုံပြုပြီးတော့ကိလေသာတွေကိုပယ်တယ်အဲ့ဒီလိုဖြစ်တဲ့အခိုက်အတန့်မှာဒီပုဂ္ဂိုလ်ဟာသစ္စာလေးပါးကိုသိတယ်နော်နိဗ္ဗာန်ကိုအာရုံပြုတ်သွားပြီနိဗ္ဗာန်မျက်မှောက်ပြုတ်သွားပြီအရိယာဖြစ်ပြီလို့ဆိုတော့ဖြစ်သေးပေါ်အဲ့ဒီမှာအဲ့ဒီအခိုက်အတန့်အဲ့ဒီအခိုက်အတန့်ကိုပုဂ္ဂိုလ်တယောက်အနေနဲ့ယူလိုက်နော်မက်နဲ့တည်တဲ့ပုဂ္ဂိုလ်လို့ဒီလိုဆိုမက်အခိုက်အတန့်တည်တဲ့ပုဂ္ဂိုလ်အဲ့ဒီပြီးတဲ့နောက်မက်အခိုက်အတန့်ပြီးတဲ့နောက်ဖိုးအခိုက်အတန့်နေဖြစ်နော်ဖိုးစိတ်နှစ်ချိန်သုံးချိန်ဖြစ်အဲ့ဒီလိုဖိုးစိတ်နှစ်ချိန်သုံးချိန်ဖြစ်တဲ့အဲ့ဖိုးစိတ်စဖြစ်ရတာစပြီးတော့နောက်တစ်ခင်းနဲ့မရမချင်းပေါ့လေအဲ့ဒီအတိုင်းအောင်ပုဂ္ဂိုလ်ကိုဖိုးနိုင်တည်တဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်တယ်အ
ဲ့တော့ပထမအဆင့်ဆိုတာသောတာပန်တောတာပန်ကပထမအဆင့်ဆိုတော့အဲ့ဒီမှာပထမအဆင့်မှာပုဂ္ဂိုလ်နှမျိုးဖြစ်သွားသောတာပတ္တိမက်အခိုက်တမှာဖြစ်တဲ့ပုဂ္ဂိုလ်သောတာပတ္တိဖူပုဂ္ဂိုလ်တကယ်တော့သောတာပတ္တိမက်အခိုက်တမှာဒီတဲ့ပုဂ္ဂိုလ်လိုက်ရှာလို့ပဲတွေ့တယ်သူပဲချင်းသောတာပတ္တိမက်ရမယ်လို့ဘယ်သူမှလည်းမပြောနိုင်ဘူးဆောက်ရမလို့ဒါမှမဟုတ်အဲ့ဒီအခိုက်အတ္တမှာဖြစ်တဲ့ပုဂ္ဂိုလ်ကိုပဲမက်နိုင်ကြည့်တဲ့ပုဂ္ဂိုလ်နော်မက်ကတ္ထပုဂ္ဂိုလ်လို့ဒီလိုခေါ်တယ်။အဲတော့နိဗ္ဗာန်ကိုသူစက်မြင်မှုပေါ့လေမြင်မြင်မြင်သေးပေါ့လေကိလေသာပယ်သေး။ဖိုးဖိုးကစပြီးတော့သူကပြီးပြတ်ပြတ်သွားပြီနိဗ္ဗာန်မြင်ပြီးသားပြတ်သွားလို့ဆိုပါတော့။အဲတော့အဲ့ဒီဖိုးမက်နောက်ကအခြားမရှိဖြစ်တဲ့ဖိုးခဏကစပြီးတော့နောက်အချက်မက်ရသည်တိုင်အောင်အဲ့ဒီပုဂ္ဂိုလ်ကိုသောတာပတိဖို၌ကြည်တဲ့ပုဂ္ဂိုလ်လို့ခေါ်တယ်။အခုလောကမှာပြောတဲ့သောတာပန်သောတာပန်လို့ပြောလိုက်ရင်အဲ့ဒီဖို့ပုဂ္ဂိုလ်ကိုပြောတဲ့သဘောရှိတယ်။အဲ့တော့ပထမအဆင့်မှာဒီလိုခွဲလိုက်ရင်နှစ်ပါးမရှိဘူးလားနှစ်ယောက်မရှိဘူးလားမက်၌ကြည်တဲ့ပုဂ္ဂိုလ်ဖို၌ကြည်တဲ့ပုဂ္ဂိုလ်သို့တူပဲဒုတိယအဆင့်တက္ကရာကံမှာလည်းပဲမက်၌ကြည်တဲ့ပုဂ္ဂိုလ်ဖို၌ကြည်တဲ့ပုဂ္ဂိုလ်အနာဂါမှာလည်းပဲမက်၌ကြည်တဲ့ပုဂ္ဂိုလ်ဖို၌ကြည်တဲ့ပုဂ္ဂိုလ်ရဟန္တာမှာလည်းပဲမက်နဲ့ကြည်တဲ့ပုဂ္ဂိုလ်ဖို့နဲ့ကြည်တဲ့ပုဂ္ဂိုလ်ဆိုတော့အရိယာပုဂ္ဂိုလ်ဘယ်နှယောက်ဖြစ်သွား6ယောက်ဖြစ်သွားဒါမှမဟုတ်တကယ်လိုက်တာကအရိယာပုဂ္ဂိုလ်6ယောက်တော့ဒီမှာထိုင်ကြတာဆိုဘယ်နဲ့လို့ပြနိုင်မှာလဲဘယ်နည်းနဲ့မှပြနိုင်နော်6ယောက်ဖို့နဲ့ကြည်တဲ့ပုဂ္ဂိုလ်တွေကပြလို့ရမှာမက်နဲ့ကြည်တဲ့ပုဂ္ဂိုလ်ပြလို့မရဘူးသူတရားထိုင်နေတဲ့ချိန်ပဲချိန်သူကမက်ရသွားတယ်လို့ဘယ်မှမသိပဲအဲ့တော့လက်တွေ့အချင်းဆိုရင်တော့ဒီဖို့ပုဂ္ဂိုလ်၄ပါးပဲဒါပုံလဲ practical ဖြစ်တယ်ပေါ့နော်သို့တော့ခုနပြောလို့ပဲဒီနှမျိုးနှမျိုးခွဲပြီးတော့မက္ခတာပုဂ္ဂိုလ်ဖလတ်တာပုဂ္ဂိုလ်ဆိုတာဒီလိုခေါ်တယ်အဲ့တော့ဘာနဲ့တူတယ်လဲဆိုရင်အပြည့်ပြိုင်တဲ့ခါမှာ record ထိုးတယ်ဆိုရင်ရှိတယ်ပေါ့လားနော်အဲ့တော့ဒီလိုကဒီ record ကိုချိုးစဲမှာဒါ तू ကချိုးစဲအခိုက်အတန့်ပေါ့ဟုတ်လားအဲ့သူပြရလို့ဘာလာတရားကတန်းထားတဲ့ဟိုကလေးပြတ်ဆက်သွားပြီးတော့ဟိုကရောက်သွားတဲ့ခါကျသူကချိုးပြီးသားပုံကိုဖြစ်သွားတယ်။ဒါလူတယောက်တည်းပဲအခိုက်အတန့်လိုက်ပြီးတော့နှစ်ယောက်လုံးသာဆိုရအောင်။ record ချိုးနေတဲ့အခိုက်အတန့်မှာ record ချိုးနေတဲ့ပုံကိုဟာပြီးရင်နောက်ကျတော့ record ချိုးပြီးတဲ့ပုံကိုအဲ့ဒါမျိုးလိုပဲအဲသောတာပတိမဲ့အခိုက်အတန့်ဖြစ်တဲ့ပုံကိုနော်အဲ့ဒီသောတာပတိမဲ့ရောက်ပြီးတော့နောက်ဖိုးခိုက်တာဖြစ်တဲ့ပုံအဲ့ဒီလိုတော်တော့ဘုဆိုးကအမှန်တော့တယောက်ပဲသို့တော့ခဏလို့အခိုက်အတန့်လိုက်ပြီးတော့နှစ်ယောက်ယောက်ပြည့်သွားတော့အရိယာပုဂ္ဂိုလ်၈ယောက်ရှိတယ်။အခုသံဃာဆိုတဲ့စကားမှာအဲ့ဒီအရိယာ၈ယောက်ကိုဆိုလိုတယ်တဲ့။ဒါရင်ပုထုရှင်ပုထုရှင်ဟာဒီသံဃာတဏ္ဏကိသမီသံဃာထဲမှာမပါဘူးလို့ဆိုရတာပေါ့နော်။တခါဒီတော့ဟိုအီလီနွိုင်းမှာတရားဟောတော့သူထည့်ပြောဥနုရဲ့ရှိတယ်အဲ့ဥလိုရေဗမာပြည်ကျပြောနေတယ်ဘုဒ္ဓလနာကပြောတယ်ဒီသံဃာရဲ့ဘုန်းကြီးတွေမပါဘူးလားအော်ကဲတယ်လူကပါလို့ဗမာပြည်ဘုန်းကြီးကရိုက်လိုက်စကားကအဲ့ဒါသတိထားဖို့ပြောအစောကလေးတခါလေသူကကောက်ပြီးတော့ပြောလိုက်တော့ဘယ်တော့ရိုက်သွားလဲဘုကောလည်းဘုန်းကြီးပြင်းတယ်ဟုတ်လားသူကကိုယ်ကလည်းသံဃာရဲ့ပါတယ်လို့ပြောတယ်သမုဒ္ဒိသံဃာရဲ့ပါတယ်လို့လားပြောပါမယ်အဲ့ဗနဲ့တန်ခါနဲ့ဘုန်းကြီးမပါဘူးခုခေတ်ဘုန်းကြီးမပါဘူးလို့သူကလည်းနားပြောဘုရားကြီးပုံကတနေ့စီမှာသူပြောသွားတာပြောအဲ့တော့ကိုကပြောလာကတန်ခါတဏ္ဏံကိစ္ဆာမိလို့လဲတန်ခါထဲမှာပုထုရှင်တန်ခါမပါဘူးဒါကိုဆိုလိုတာအဲ့တော့ကိုတန်ခါတဏ္ဏံကိစ္ဆာမိလို့ဆိုရင်အရိယာပုဂ္ဂိုလ်၈ယောက်ဆိုတဲ့အဓိပ္ပာယ်ရှိတယ်အဲ့ဒီအရိယာ၈ယောက်၈ယောက်ကိုဆိုလိုသည်နော်အဲ့တန်ခါမှာဘုံဘယ်နှပန်းကြီးလဲတန်ခါဘုံတော့ဘယ်နှပါးလဲ
5ပ
ါး5ပါးရှိတယ်လို့ပြောတာနော်အဲအဲ့ဒီ၉ပါးတခုစီသွားကြတာအဲ့တော့ဘဂဝါတော်ရှင်ဘုန်းတော်တည်ခင်ရှင်တော်မြတ်ဘုရားဤသာဘောကတန်ကိုသုံးမထာဟံတရားမှန်ကိုနာခံလိုက်နာအရိယာဟုတင်ချာရှိဖို့တန်ခါတော်အပေါင်းသူတော်ကောင်းသည်တဲ့နော်တန်ခါအရအရိယာတဲ့နော်အရိယာရှိရောက်တဲ့ပုဂ္ဂိုလ်အပေါင်းနဲ့အဲ့ဒီသူတော်ကောင်းဟာသုတ်ပတိပန်တော်တရားသဖြင့်သုံးမသိညာသာသနာဝယ်လေယောစွာထုံးကြသုံးမကိုလုံးဝလိုက်နာကောင်းမွန်စွာလေးကျင့်တော်မူတတ်ပါပေ၏ပြင်းပြင်းထန်ထန်တော့ကောင်းမွန်စွာကျင့်တတ်တယ်ကောင်းမွန်စွာကျင့်တတ်တယ်ဆိုဘာကိုကျင့်တတ်တာလဲဆိုရင်မြတ်စွာဘုရားဟောထားတဲ့တရားကိုကောင်းမွန်စွာကျင့်ကောင်းမွန်စွာကျင့်တယ်ဆိုတာရှင်ယုံမကကိုကျင့်လို့ကိုကျေတာပြီးသွားတယ် နော်အရိယာမဲ့ရသွားတယ်လို့ဒီလိုဆိုလို့အဲဒီမြတ်စွာဘုရားဟောထားတဲ့တရားတွေကလည်းပဲတရားသဖြင့်သုံးမအသိညာသာသနာဝယ်လျော်စွာသုံးပြသုံးမမြတ်စွာဘုရားအသုံးမဆိုတာမတရားဟောထားတာပဲလည်းတခုမှမရှိဘူးပေါ့ဟုတ်လားအေးသူသတ္တဝါတွေရဲ့ဇယိုက်နဲ့လျော်အောင်နော်အခြေအနေနဲ့လျော်အောင်ဒီလိုဟောထားတဲ့တရားတွေကြီးပဲအဲဒီတရားတွေကိုကောင်းကောင်းကျင့်တော်မူတတ်တဲ့အဲကျင့်ခြင်းဆိုတဲ့ဂုံဒီဂုံဟာတန်ဃာတော်ရဲ့ပထမဆုံးဂုံပဲနော်တန်ဃာတော်ဂုံကိုပါတော့ရတဲ့လူတော်အများကြီးပါဟုတ်လားနော်သုပတိပန်သောဘဂဝတော်တာဝကတန်ခောဥသုပတိပန်သောဘဂဝတော်တာဝကတန်ခောညာယပတိပန်သောဘဂဝတော်တာဝကတန်ခောသာမီစိတ်ပတိပန်သောဘဂဝတော်တာဝကတန်ခောလေးခုဖြစ်သွားပြီနော်ယတိတံသတ္တာရိပုရိသယုဂာနိအထပုရိသပုဂ္ဂလာဧသဘဂဝတော်သာဝကတံကောအာဟုနေယောပါဟုနေယောသက်ခိနေယောအင်းသလိကရဏီယောအနုတ္တံပုညေကိတံလောကတာအလုံးကိုကိုးပါတန်ခါကိုကိုးပါအဲဒီမှာပထမဆုံးတန်ခါကကောင်းကောင်းကျင့်တတ်တဲ့ပုဂ္ဂိုလ်တွေပေါ့လေကောင်းကောင်းကျင့်ခြင်းဆိုတဲ့ကောင်အဲဒီမြတ်စွာဘုရားဟောတော်မူထားတဲ့တရားတွေကိုအာလိုက်နာတယ်ဝိနည်းတရားဖြင့်လည်းဝိနည်းတရားကိုယူယူသေးသေးလိုက်နာတယ်အဲသုတ္တမဟောထားတဲ့ဟိုကိုယ်ကျင့်တရားနော်အာကမ္မထံတရားဒါတွေကိုကောင်းကောင်းလိုက်နာလို့လိုက်နာကျင့်ကြံလို့အဆုံးတန်ရောက်သွားတဲ့ပုဂ္ဂိုလ်တွေပေါ့ဒါကြောင့်မို့ဒီရသဖြာရဲ့တပည့်အပေါင်းနော်အရိယာတပည့်အပေါင်းဟာရသဖြာရဲ့အဆုံးအမကိုကောင်းမွန်စွာကျင့်တော်မူတတ်တယ်ကျင့်တော်မူတတ်တဲ့ဂုံရှိတော်မူရှိတယ်ပေါ့လေဒီသံဃာအပေါင်းဒါပထမဆုံးဂုံကျင့်ခြင်းမသွားကြတော့နော်ဒုတိယဂုံကပါတယ်နော်ဥသုပတိပန်နောဟိုစာရွတ်တဲ့ခါမှာလည်းပဲပါဠိစကားလုံးမှန်မှန်ကန်ကန်ရွတ်နိုင်ရင်ပိုကောင်းတယ်ဗမာပြည်မှာအလွဲ့နှုတ်တဲ့တယ်စိတ်ပေါ်တာဒါလည်း generation to generation သွားတာဆိုတော့ဖုန်းကြီးကြောင်းနေမှာဆိုတာအဲ့ဒီကအလွယ်လေးတွေဖြစ်ဖြစ်နေငါကလည်းလူတွေရတာဘယ်နဲ့ရအောင်ဆိုတာကောင်းကောင်းကျက်တာကတော့သုပ္ပတိပန်တော်လို့ရမှာနော်အမှတ်တမဲ့ကျက်တဲ့သုပ္ပတိပန်တော်လည်းဖြစ်တယ်ဟုတ်လားအဲ့တော့မှန်မှန်ရရင်ကောင်းတယ်ပေါ့နော်သုပ္ပတိပန်တော်နော်ပဋိပန်တော်မဟုတ်ဘူးပฏิပန်တော်စာလေးလေးတစ်ချက်ကြည့်ကြည့်တွေ့လိုက်နော်သုပ္ပတိပန်တော်အဲ့ဒါကိုကြောင်းပြန်လာပြီသူပြိပန်တော်ဆိုတော့လို့အဲ့လိုလူတွေကသို့ဆိုသွားကြအဲ့ဒါသို့သူဆိုတာကကောင်းမွန်စွာဆိုတဲ့အဓိပ္ပာယ်ရှိတယ်ပฏิပန်နာဆိုတာကကျင့်ရဲဆိုတဲ့အဓိပ္ပာယ်ရှိတယ်အဲ့ဒါကောင်းမွန်စွာကျင့်တော်မူတတ်တယ်ကောင်းမွန်စွာကျင့်တဲ့ဆိုတာခုနပြောလို့မြတ်စွာဘုရားဟောတော်မူတဲ့တရားအဲဝိညာဉ်တရားပြီးသို့သုံးတရားပေါ့နော်ဒါတွေကိုကောင်းမွန်စွာကျင့်တော်မူတတ်တယ်လို့ဒီလိုဆိုလို့ရတယ်အဲနောက်တစ်ခုကတော့ဗါတယ်တော့သူသုံးပฏิပန်တော်နော်ဥစုဆိုတာကစိတ်ဆောင်ကြောင်းပฏิပါဏကကျင့်တယ်အဲတော့ဘုရားတော်ရှင်ဘုန်းတော်သခင်ရှင်တော်မြတ်ဘုရားဤသာဝကတန်ခေါသုံးမသဟံတရားမှန်ကိုလာနာခံလိုက်နာအရိယာဟုသင်္ချာရှိဖို့တန်ခါတော်အပေါင်းသူတော်ကောင်းသည်ဒါအရိယာကြီးပဲလားဥစုပฏิပါဏတော့စင်လဲတမှုမာယာစုဖြင့်ဖူးဖူးထစ်ထစ်မကောက်ချစ်ပဲစင်စစ်နိဗ္ဗာန်လမ်းဖြောင်းမှန်အောင်လျောကံချင့်မျောကျင့်ကြံတော်မူတတ်ပါပြီဆုံးပြောင်းကျင့်တော်မူတတ်တယ်တဲ့နော်စင်းလဲတမှုမာယာစုဖြင့်ဖူးဖူးထစ်ထစ်မကောက်ဖြစ်ပဲအဲတော့အရိယာသူတော်ကောင်းတွေဆိုတာဘယ်တော့မှသူများကိုလိန်နာတွေဘာတွေမရှိဘူးဟန်ဆောင်နာတွေမရှိဘူးမာယာတို့ဘာခေါ်မလဲစက်ပတ်တာတို့ဘာတို့တွေမရှိဘူးပေါ့နော်ဆုံးပြောင်းတန်တန်ယူယူသားသားပဲကျင့်တော်မူတတ်တယ်လို့ဒီလိုဆိုလို့ရတယ်အော်မာယာစင်းလဲမှုဆိုတဲ့ဟာမာယာတို့နော်ဆက်ပတ်တာတို့ဘာလို့ဆိုရရဘာလို့မဆိုနေနေပေါ့ပါလို့ရှိတတ်ကြတယ်နော်ဘုန်းကြီးတွေလည်းရှိတတ်ကြအဲ့တော့အဲ့ဒီလိုဟိုအရိယာပုဂ္ဂိုလ်တွေကတော့အဲ့လိုဟိုကိုယ်ကောက်ပြီးတော့မကျင်ဘူးပေါ့လေနော်ဆက်ပတ်ပြီးတော့မကျင်ဘူးချောင်းပြောင်းတန်းတန်းပဲကျင့်တော်မူတတ်တယ်တဲ့အဲဟိုကတော့ဘုန်းကြီးနေနဲ့သီလမရှိဘဲနဲ့သီလရောသီလရှိအောင်ဆောင်မယ်နော်ပညာမရှိဘဲနဲ့ပညာရှိအောင်ဆောင်မယ်အရိယာမဟုတ်ဘဲနဲ့အရိယာလိုလိုထင်အောင်သူများတွေထင်အောင်ဟိုငါအရိယာမဟုတ်ဘဲနဲ့ငါအရိယာလို့ဘာမှမပြောဘူးဘုန်းကြီးအဲ့ဒါကဘာပါဠိကကြမှာဟာဒါပေမဲ့လို့ လက်ပတ်ပြီးတော့နည်းနည်းပါးပါးပြောတတ်တယ်လားဒါဒါရီဘုန်းကြီးမှနားရတယ်လူပြိနားပါလေဟဲ့အဲ့လိုမလေးတစ်ပတ်ကလေးပြောလိုက်တဲ့ခါကျလူကြီးကအာဒါဒီဘုန်းကျိုးဆရာတော်အရိယာပြစ်မှာပြစ်မှာရဲ့ပေါ့လေအဲ့လိုဟာပြောလို့ဒီရှိတတ်တယ်အဲ့လိုဟာလည်းမလေးတစ်ပတ်ကြီးကသိမ့်လုံးတတ်တယ်ဒါမှမဟုတ်ကာလမှန်တတိသာဆရာတွေပါနဲ့တွေ့တယ်ပဲအញ្ញကြီးသွားရောယုံမပြစ်နဲ့ဟုတ်လားဘာပြောနေလဲကိုကိုကိုရှိတဲ့အသိဉာဏ်လေးနဲ့ချင်းချင်းပြီးတော့လည်းပဲကြည့်ပြီးတော့ယုံရတယ်အញ្ញယုံရင်အလွဲယုံမိတတ်တယ်သွားတော့လူတွေကသူတို့ကကြီးညိုမှုတွေကများတော့ကိုကြီးမျိုးတဲ့ပုဂ္ဂိုလ်ကိုသိပြီးတော့ဖြစ်သေးခြင်းလေရဟန္တာဖြစ်သေးခြင်းလေပါတယ်ဆိုဟာတို့ဆရာတော်ကအဲဆုံးခံသွားတဲ့ခါမှာသွားတော့ကောင်းငင်ရခံပြန်ပြီးတော့သွားတဲ့ပါတယ်နဲ့လုတ်ကြတယ်ဟာကိုတို့ရောက်ကပြောနောက်နှစ်ယောက်လောက်ပြောလိုက်တဲ့ခါကျအောင်ပြေသွားတကယ်အဲ့ဟိုလူပြောတော့ကတော့သူ့အခင်လောက်ပြောလိုက်မှာပါနောက်တစ်ဆင့်ရောက်တော့ဟုတ်နောက်တစ်ဆင့်ရောက်တော့ဟုတ်နဲ့ဖြစ်လာဒါယုံရင်ယုံတဲ့လူတွေကလည်းယုံနေကြတာအဲ့တော့အဲ့လိုမျိုးတွေ့လာရင်စဉ်းစားကြည့်ပါအဲ့ဒီဘုန်းကြီးတို့စီလာတော့သူဘလို့လာလဲကောင်းမရပြားလာတာလေနဲ့သိလိုက်ရင်တော့ဟုတ်ပါပါအာမော်ဒကနဲ့လာလာပါဟုတ်လားအဲ့တော့သူဆုံးခံသွားတာကိုသူကောင်းငယ်ပြန်သွားနိုင်လို့ဆိုရင်တို့ကြီးလာတာလည်းသူကောင်းငယ်ပြန်လာအောင်မှာပေါ့သူကဟုတ်လားဒီရတဲ့ဟိုသွားတာမော်ဒကသိနေရင်ကိုကဒါသူမဟုတ်လို့ဆိုတာမထင်ကြဘူးလားယူစရာဟဲ့တော့နော်အဲ့လိုမလေးတစ်ပတ်ကလေးတွေဖြစ်တဲ့ဒါကတော့ဘုန်းကြီးကလုပ်တော့ပေါ့လူတွေကလူတွေကជីညူတဲ့လူတွေကလုပ်ကြတာအဲ့တော့ဘုန်းကြီးတွေမှလည်းပဲအဲ့လိုပဲအဲ့လိုဟာတောင်ပါနှလုံးနဲ့ဟိုလူကလေးတော်တရားလေးတော်ကအများကြီးတယ်ဝိသုရိမက်မှာဝိသုရိမက်ကိုလူတွေဖိုက်ပြီးဘုန်းကြီးတွေကိုအជីညူတော်ပြက်သွားတယ်ဘုန်းကြီးကမလေးတစ်ပတ်လုပ်ပြီးနေအများကြီးရှိတယ်ဆက်ပါတော့နော်အေးအရိယာပုဂ္ဂိုလ်ကြီးကြတော့ဒီလိုမဟုတ်ဘူးတဲ့တောင်းမြန်တန်တန်ယူယူသားသားပဲတဲ့ဒါကြောင့်မို့စင်လေတမှုမာယာစုဖြင့်ဖူးဖူးဖြစ်ဖြစ်မကောက်ချစ်ပဲစင်စစ်နိဗ္ဗာန်လမ်းချောင်းမှာနော်နိဗ္ဗာန်လမ်းချောင်းမှာတခါလဲကျင့်ကြံတော်မူတတ်တယ်တဲ့နောက်တစ်ခုကတော့ဗါတယ်လားညာယပတိပံတော်တဲ့ဘဂဝါတော်ရှင်ဘုန်းတော်သင်ခင်ကျွန်တော်ပြန်ဘုရားဤတာဝကတံကိုသုံးမထာဟန်တရားမှန်ကိုနာခံလိုက်နာအရိယာဟုသင်္ချာရှိဖို့တန်ဃာတော်အပေါင်းသူတော်ကောင်းသည်ညာယပတိပံတော်ကိုဝဲဝတ်နှောင်ဆံအုပ်ဆောင်ကိုမိလောင်တော်ညမနှင်းအားပဲကြီးမားလောင်မိဒုက္ခကြီးတို့တပိဧကံငင်းရမှန်သည်နိဗ္ဗာန်အလုံးသာရှင်းတော်မူတတ်ပါပေ၏ညာယတော်တဲ့ညာမှာနိဗ္ဗာန်ကိုခေါ်ညာယပတိပံတော်နိဗ္ဗာန်အလုံးသာရှင်းတော်မူတယ်နိဗ္ဗာန်အလုံးသာရှင်းတော်မူတယ်ဆိုတာတို့လည်းနိဗ္ဗာန်အလုံးသာရှင်းနေကြတာပါပဲဟုတ်တယ်မလားအခုတရားထိုင်နေကြတယ်ဒါနမှုသီလမှုဘာဝနာမှုပြုနေကြတယ်ဆိုတာလည်းနိဗ္ဗာန်အလုံးသာရှင်းတာပါအဲမလို့ကိုနိဗ္ဗာန်လုံးကရှင်းတာနဲ့ဒီယဟန်အရိယာပုဂ္ဂိုလ်ကြီးဖြစ်အောင်တဲ့ပုဂ္ဂိုလ်ကြီးနိဗ္ဗာန်လုံးကရှင်းတာနဲ့ကွာခြားတယ်တဲ့ဘယ်လိုကွာခြားတော့ကိုဝဲဝတ်နှောင်ဆံအုပ်ဆောင်ကိုမီးလောင်တော့ညမနှိမ့်အားပဲကိုဝတ်ရတဲ့အခုမီးလောင်နေတော့မှအဲ့ဒီအုပ်ကိုမနှိမ့်မနဲ့တရားထိုင်ရမှာတရားအထောက်အောင်ဒီမီးလောင်လို့ငါဒီတဘောကပဲတိတ်မတရားအမှုတို့ဖြစ်ရင်ငါအပယ်ကျမှာဒုက္ခရောက်မှာပေါ့လေအဲ့ဒီလိုခေါင်းမီးလောင်နေတဲ့ဆံအုပ်ဆောင်နော်တပိန်မီးလောင်နေအဲ့ဒါကိုမနှိမ့်မနဲ့အဲ့ဒါကိုမနှိမ့်မနဲ့ကိုတခါလဲနိဗ္ဗာန်ရတရားအထောက်တယ်ကိုယ်ပဲဝတ်နောင်ဆံအုပ်ဆောင်ကိုမိလောင်တော်ညမငြိအားပဲကြီးမားလောင်မိဒုက္ခကြီးတို့တပိဧကံငြိယမှန်သည်နိဗ္ဗာန်အလို့မှာပြင့်တော်မူတတ်ပါပဲအဲအဲ့ဒီလိုခန္ဓာကိုယ်မိလောင်တဲ့ဒုက္ခတွေအများစွာကိုဆိုးတယ်ဒုက္ခတွေအလုံးစုံငြိယနိဗ္ဗာန်ပြီးမှန်ပြီးတော့နိဗ္ဗာန်အလို့မှာပြင့်တော်မူတတ်တယ်နိဗ္ဗာန်အလို့မှာပြင့်တော်မူတတ်တယ်ဆိုတော့နိဗ္ဗာန်ကိုစိုက်သွားအောင်ပြင့်တော်မူတတ်တယ်လို့ဒီလိုဆိုတော့ပေါ့မရောက်ခင်ကျင့်နေပြီးတော့မရောက်သေးတာကိုမဆိုလို့သေးဘူးကျင့်ပြီးတော့ရောက်လို့ရောက်တယ်အဲ့လိုရောက်အောင်ကျင့်တယ်ဂုံဒါသံဃာရဲ့ဂုံတပါးတဲ့တို့စာရီထဲမှာပါတယ်ဝိသုရိပေါ့တချို့ဝိသုရိကယုတ်တည့်ရဆိုရင်ယုံဖို့တော့မခက်ခက်ခက်ပါနေရှိမဖြစ်နိုင်တော့ကိုကိုယ်နဲ့နှမ်းကြည့်ရင်မဖြစ်နိုင်တော့တယ်ဘုသူကြီးကြီးနော်မြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားပြညာထားတဲ့ယဟန်နေတစ်ပင်မခုတ်ရအောင်အဲပန်းမခုတ်ရဘူးအဲနော်ရီဘာရီမဖြတ်ရဘူးဒါယဟန်ဆိုအဲ့ဒီတစ်ခါကိုပြညာထားတယ်ကထားပြီးတဲ့နောက်မှာအဲယဟန်ငယ်လေးတစ်ပါးကိုတခိုးတွေကဖတ်တော့နော်ရီနဲ့တုပ်ပြီးတော့တိုးထဲမှာထားတယ်အဲ့လိုထားကြတော့မှာပဲမီးလောင်သုံးမီးလောင်လားလောင်းလာတဲ့ခါကျတော့ဒီနယ်ဖြတ်ပြီးတော့ထွက်ပြေးလေရတာပဲလေဒါတော့သူလည်းဖြတ်နေ အဲ့ဒီလိုဖြတ်လိုက်ရင်ဒီမြတ်စွာဘုရားတိခါဘုကျူးလွန်ရရောက်ပြီးတော့အဲ့ဒီတိခါဘုနဲ့ကျူးလွန်ရပြီးတော့သေရမှာလို့သူကြောက်တာလေဒါအောင်မဖြတ်ပါနဲ့ဒီတန်းကြီးလာပြီးတော့အသေးခံတော့ပြန်တင်ကြီးလာအဲ့ဒီလိုရှင်းတယ်ပေါ့အဲ့တော့အဲ့လိုရှင်းတဲ့အခါကျတော့မိရလည်းခေကြီးလောင်းလာတဲ့အခါကျတော့ဒီကလည်းသူကလည်းသူတရားသူအားထုတ်တာပေါ့မှတ်တာပေါ့ဆိုတော့အဲ့ဒီမှာရဟန္တာဖြစ်ပြီးမှသူမိလာပြီတော့သူပြန်ပြိနေပြန်ပြုတ်သွားတာ။အဲဒါတေးတော့တေးသွားတယ်ပေါ့လေ။သောတရားအားထုတ်တဲ့အတွက်ကြောင့်မို့မိကိုအရင်မလို့ဖိုင်နဲ့တရားကိုအားထုတ်တဲ့အတွက်ကြောင့်မို့မိသူ့ရှင်မလောင်ခင်လေးတယ်မှာပဲသူရဟန္တာဖြစ်သွားတယ်။အဲ့ဒီလိုခုနပြောတဲ့မိမိခန္ဓာကိုမိလောင်နေတာကိုတောင်မှဘီးမဆိုင်တဲ့နဲ့နိဗ္ဗာန်လို့ငါအကျင့်ကြံတော်မူတဲ့ခုံးတဲ့တန်ခါမှာဒီခုံးရှိပါတယ်တဲ့။နောက်တစ်ခုကတော့ပါလား။သာမီစိတ်ပฏิပန်သောဘဂဝါတော်ရှင်ဘုန်းတော်သခင်ရှင်တော်မြတ်ဘုရားကြီးတာဝကတန်ကောသုမထာတရားမှန်ကိုနာခံလိုက်နာအရိယာဟုသင်္ချာဖြစ်ပေါ်တန်ခါတော်အပေါင်းသူတော်ကောင်းသည်သာမီစိတ်ပฏิပန်သောယုတိသမှုလူတို့ပြုသည့်သာမီစိတ်ကံလျော်ထိုက်တန်အောင်ရှင်းချံတော်မူတတ်ပါသည်လူတို့ရဲ့အယူအသည်ကိုခံနိုင်အောင်လျော်ကံအောင်ရှင်းချံတော်မူတတ်ပါတယ်တဲ့ဒီသံဃာတော်တဘုန်းကြီးဆိုတာကလူတွေကသူတာလူတွေကထောက်ပံ့တာလူတွေကသူတာကိုအထူးခံပြီးတော့လူတွေကသူတာစာလူတွေကသူတာပေါ့လေအဲ့လိုတရားတော့ကိုအမြဲတမ်းမိမိတို့မှာလူတွေလူတဲ့ပစ္စည်းကိုမတရားတဲ့အင်းနဲ့မသုံးဘူးပေါ့ဒါအရေးကြီးတယ်သူတို့အလှကိုခံနေတော့အောင်ကိုယ်ကလည်းပဲကောင်းကောင်းမွန်မွန်ရှင်းရအဲ့ဒီလိုကျင့်တဲ့နေရာမှာအရိယာပုဂ္ဂိုလ်တွေဟာထိတ်ကန်နေတာပေါ့ဒါကြောင့်မယူသည်သမှုလူတို့ပြုသည်သာမီသိကံလျော်ထိုက်တံကျင့်ကြံတော်မူတတ်ပါပေ၏ဒီတော့ကဟိုယဟန်တော်ကအိမ်အိမ်မှာအများဆုံးဆုံးခံတယ်အဲ့တော့အဲ့ဒီမှာအိမ်အိမ်မှာအမေတယောက်နဲ့သမီးတယောက်ရှိတယ်သူတို့သိတ်ကြည့်နေတယ်သိတ်ကြည့်နေတော့ဒီနေ့သူကယဟန်ကဆုံးခံထင်လာတဲ့ခါကျတော့အမေကတမီးကိုမှားနေတာသူကကြားရတယ်။တမီးပေါ်ရင်ငါတော့တော်သွားပြီးတော့အလုံးလုံးပို့ပါလေ။အဲ့တော့သင်မောင်းတော်လာရင်မောင်းတော်ကပြောတာကလေးဖုန်းကြီးကလာရင်တော့ဆန်းအဆန်းကောင်းလေးအကောင်းမှုလေးတွေခြံထားခဲ့တယ်ဆိုတော့အဲ့ဒါလေးချက်ပြုတ်ပြီးတော့ကတ်လိုက်။အဲ့တော့တမီးကမေးတယ်အမေတော့ပါသားမှာလို့ဆိုတော့ငါတော့ပုံးရည်လေးနဲ့ပါလေးနဲ့ပေါ့လေ။သကွဲသမီးလေးနဲ့ဖြစ်ပြီးတော့ငါသားသွားတယ်လို့သူပြောတာအဲ့ဒါကြားရတယ်။အဲ့ဒီဟာကိုကြားတဲ့ခါကျတော့မအဲ့ဒီဟာကဟာဒီဓမ္မကြီးကတော့ကြီးညိုပြီးတော့သူ့ဘုရားကတော့ဘာမို့လဲအညာကားလေးစားပြီးတော့ငှအတွက်ကျတော့တကယ်အကောင်းကြီးကိုသူထားခဲ့တယ်အဲဒီတိုင်းနဲ့ဆုံးမသွားလို့တော့မတော်သေးဘူးဆိုတော့အဲကြောက်ပြန်သွားလို့တရားထိုင်နေတယ်တရားထိုင်တော့ကံရလို့ဆိုတယ်သူကမမတည့်ခင်မှာယဟန်ဖြစ်တယ်ယဟန်ဖြစ်ပြီးတဲ့နောက်ကျမှသူအဲ့ဒီအိမ်ဆုံးမသွားတယ်အဲ့ဒီလိုပေါ့လေလူတွေသူတဲ့အလှကိုမိမိတို့ကတိတိတကပြောကောင်းကောင်းမွန်မွန်ခံယူတတ်အောင်ကျင့်ကြံတော်မူတတ်တယ်တဲ့ဒါကျင့်ကြံတော်မူတတ်တယ်ခံယူတတ်အောင်ကျင့်ကြံတော်မူတတ်တယ်ဆိုတာအဲဒီမဲ့ပေါက်ဖူပေါက်ဖြစ်အောင်နော်ကျင့်တာကိုဆိုလိုသည်တဲ့အခုဘယ်နှခုဖြစ်သွားလဲ၄ခုဖြစ်သွားပြီအဲ့ဒီသံဃာဆိုတာဟာတဲ့ဒီထဲမှာယတိတံသတ္တာရိပုရိသယူဂာနိအထပုရိသပုဂ္ဂလာသတ္တာရိယူဂာနိဆိုတာက four pair အစုံ၄ပါတဲ့သောတာပတ္တိမဂ္ဂထံသောတာပတ္တိဖလထံတစ်စုံတဂရဂာမိမဂ္ဂထံတဂရဂာမိဖလထံအနာဂာမိမဂ္ဂထံအနာဂာမိဖလထံအရဟတမဂ္ဂထံအရဟတဖလထံဆိုပြီးတော့တစ်စုံတစ်စုံနဲ့ပြောလိုက်ရင်၄စုံရှိတယ်တဲ့တယောက်တယောက်ရည်တွက်လိုက်မယ်ဆိုရင်တဲ့၈ယောက်ရှိတယ်အဲ့ဒီမှာအရိယာ၈ယောက်ဆိုတဲ့မှာလည်းနည်းနည်းသတိထားရမယ်ရှင်းရောက်တာမှလည်းရှင်းမျိုးလို့ဆိုတာ။တခါကြီးကအဲ့ဒါကအတိလွတ်လွတ်သွားကြတယ်နားထောင်နေလို့ရတယ်။အရိယာရှင်းအောင်ဆိုတော့အရိယာဒီရှင်းအောင်တည်းပဲရှိတယ်ပေါ့ဟုတ်လား။တခြားလူတွေအရိယာပူစေသေးတယ်မျိုးဖြစ်ဖြစ်သွား။ 8 not 8 individuals 8 types of individuals ။ဒါကအရိယာရှင်းမျိုးရှိတယ်လို့ဒီလိုပြောမှမှားတော့တကယ်မှန်တယ်။ဒါမလို့စကားအနေနဲ့ပြောတဲ့အခါကျတော့အရိယာရှင်းအောင်အရိယာရှင်းအောင်လို့ဒီလိုပဲပြောတာ။ အရိယာဒီကြတော့သူဗမာစကားသုံးလာလားအရိယာ၈ပါးလို့မသုံးဘူးအရိယာ၈ယောက်၈ယောက်နဲ့သုံးတယ်ဟုတ်တယ်မလားနော
်
ဘယ်ပေါ်နေပုံလဲရှင်တော့ကခုံတော်မောင်ကြောက်ပါဆိုတာရှိတယ်သူကသာလက်တက်တယ်ဘုန်းကြီးတွေကဆိုတာအများလားသောကားမကားဆိုတာလုံးလုံးတူပေါ့လေဒါပဲလို့လေဘုန်းကြီးတွေဘလို့ကပြန်မလို့နေဘူးသူကပိုင်အောင်လုပ်လို့ထားတာပေါ့အဲ့တော့သူကပြောတယ်ဘုန်းကြီးဘယ်နှယောက်ပေါ့သူအဲ့လိုသုံးတယ်ဟုတ်လားဘုန်းကြီးဘယ်နှယောက်ကြွလာတယ်ဘုန်းကြီးဘယ်နှယောက်ဆုံးကျွတယ်ဆိုတဲ့ခါကျတော့ဘုန်းကြီးကမင်းဒီရိုင်းနေပေါ်မှာလားဘုန်းကြီးဘယ်နှပါးကြပြောလို့၅ပါး၁၀ပါးပြောအောင်ဘုန်းကြီးပြောပြောပြကိုရောဘာနာလဲအရိယာ၈ယောက်လို့ပြောတာအရိယာ၁၀ပါးလို့မပြောဘူးဒီလိုဟာ၁၀ယောက်ကိုဂုံးတင်ပြောဘုန်းကြီး၅ယောက်ပဲ၆ယောက်ပဲပြောဘုန်းကြီးအဲတရိယာကိုရှေ့ရောက်လို့ပဲဟိုစကားမှာတော့သုံးတယ်အမှန်ကတော့အရိယာပုဂ္ဂိုလ်၈မျိုးအဲ့ဒီအမြတ်ဆုံးပြည့်ရဲ့ဒီပိသတန်ခါဆိုတာအစုံအချင်း၄စုံအသီးသီးအချင်းခွင့်မဲ့ဆိုရင်ပုဂ္ဂိုလ်၈မျိုးပုဂ္ဂိုလ်၈ယောက်တဲ့အဲ့ဒီ၈ယောက်ကဘဂဝါတော်ရှင်ဘုန်းတော်တကယ်ရှင်တော်မြတ်ဘုရားကြီးဧသဧသောတာဝကတံခေါ်အစုံ၄ပါးတိယစစ်ဖို့တန်ဃာတော်အပေါင်းဒီအရိယာသူတော်ကောင်းဒီအစမမြင့်၄မျိုးအတိကြအခင်ရှစ်ဖို့ရှစ်ယောက်ရှစ်ပါးရှိတဲ့တန်ဃာတော်ဒီတန်ဃာတော်ပေါင်းဟာတဲ့အာဟုနေယောကျုံပြန်ကြီးလေးအကျိုးပေးတဲ့ပြန်အဝေးမှယူဆောင်ရွက်မှုလေးဤဖြူလေးမြတ်ပူဇော်အပ်သည့်လက်တပ္ပာအဖျားပြားကိုကောင်းစွာသိမ့်ပိုက်ခံယူခြင်းမှလေးထိုက်တော်မူပါပေ၏။ဒါကဒီတော့ဘာလို့မှမသိပဲဖြစ်တာနော်။ဆိုလိုတာတော့ပါလေအဝေးကနေပြီးတော့ယူလာခဲ့တဲ့ပစ္စည်းမျိုးကိုလည်းပဲခံယူလိုက်တဲ့ကုန်ရှိတော့တယ်တခါလေပစ္စည်းတစ်ခုကဝေးရနေယူလာပြီးတော့ဒီဘက်ကိုပေးရင်လို့တဲဆောင်းလာအဲ့ဒီလိုတဲဆောင်းလာတဲ့ပစ္စည်းမျိုးကိုခံယူလိုက်တဲ့ကုန်နဲ့ပြည့်စုံတော်မူတယ်အဲ့ဒါဘာလဲဆိုတော့အရိယာပုဂ္ဂိုလ်ဖြစ်သွားတဲ့ခါကျတော့ဒီပုဂ္ဂိုလ်ရဲ့ဒီစိတ်တဏ္ဍာမှာသီလေသာကျင်းသွားပြီဆိုကြပါစို့သီလေသာကျင်းသွားတယ်ဆိုတော့ဟိုမကောင်းတာနော်မကောင်းတာတွေမရှိတော့ဘူးဒါလဲလဲမှာဘာပေါ်လဲမကောင်းတာဘာပေါ်နော်လဲလဲလဲလဲမြည်တယ်မှာမကောင်းတာတွေရှိတယ်မလားမကောင်းတယ်မြည်အဲ့ဒါတွေမရှိဘူးရှင်းသွားပြီဆိုရင်လဲမှာကောင်းသွားပြီပေါ့အဲ့လိုကောင်းသွားတဲ့လဲမှာဒီဒိဏ်ဆိုင်လိုက်ရင်ဒိဏ်ဖွင့်ဖို့ဖွင့်လို့ခေါ်တာဖြစ်လာတယ်လို့ပဲကိလေသာချင်းတဲ့ဒီပုဂ္ဂိုလ်တွေကိုဖြူလဲရရင်အကျိုးနော်အဲ့ဒီကရတဲ့အကျိုးကအလုံးကြီးမားတယ်ဒီအဲ့ဒါကြောင့်မို့အဝေးကြီးကဆောင်းပြီးတော့ယူလာတဲ့ပစ္စည်းမျိုးသူများပေးဖို့လက်ဆောင်ပေးဖို့သူကယူလာတဲ့ပစ္စည်းမျိုးကိုလည်းပဲလက်ခံသိမ့်ပိုက်ခြင်းကထိုက်တော်မူတယ်။ဟောထိုက်တဲ့ဂုံတန်ခါမှာရှိတော်မူတယ်တဲ့။ဒါအာဟုနေယလို့ခေါ်တယ်။ကျုံပြန်ကြည့်လေးအကျိုးပေးတဲ့ဖြင့်နော်အကျိုးကအများကြီးပေးတတ်တဲ့အတွက်ကြောင့်မို့အဝေးမှယူဆောင်ရွက်မှုလေးဒီလူလေးညပူဇော်အပ်သည့်လက်တပ္ပာအဖျားပြားကိုအဝေးကြီးကနေယူလာတဲ့ပစ္စည်းမျိုးကိုလည်းပဲတဲ့ကောင်းစွာသိမ့်ပိုက်ခံယူခြင်းမှလေးထိုက်တော်မူပါပေ၏အခုခေတ်ကပို့ပြီးတော့မှ range ကပို့ပြီးတော့ကျယ်ပွန်းသွားတယ်။ဒါရှင်းတော့တော့အိန္ဒိယထဲတာဆိုရင်မိုင်းတရား200 300 400လောက်ပဲဖြစ်နေတယ်။အခုဆိုဗမာပြည်နဲ့ဒီယူလာတယ်ဆိုရင်မိုင်း800 800အဲ့တော့အဝေးကယူလာတဲ့လက်တပ်ဘကနော်ပစ္စည်းပစ္စည်းကိုသိခံယူခြင်းကထိုက်တဲ့ဂုဏ်နဲ့ပြည့်စုံတော်မူလေဒါအာဟုနေယဂုဏ်နဲ့အဲ့တော့ရှင်းတော့ကတကယ်မင်းအဲ့လူသင်းရဲ့ရောင်ဆောင်ပြီးတော့ရှင်မကတ္တပကြီးကိုစူတဲ့ဝတ္ထုကြားဖို့တယ်ဟောကြားဝိကြနော်ရှင်မကတ္တပကြီးကသူကမနဲ့ဆုံးကံထွက်တဲ့ခါမှာဆုံးကံမထွက်ခင်ကိုသမဘောက်ဝင်စားသေးတယ်သမဘောက်ဝင်စားပြီးမှအဲ့ဒီသမဘောက်ကဆက်ပြီးတော့မှသူကဆုံးခံအဲ့လိုဆုံးခံရင်စ ဆုံးဆုံးတဲ့လူတွေပို့ပြီးတော့ကျေစုများတယ်။ပြီးတော့ရှင်မကတ္တပါကြီးကဆင်းရဲတဲ့ပုဂ္ဂိုလ်တွေကိုဆုံးခံနေရှိတယ်။နော်။ဆင်းရဲလူတွေကိုချင်းချောက်တယ်။အဲ့လိုဖြစ်တော့ကိုဒကြမင်းကလည်းပဲတဲ့။သူကဒကြဖြစ်ပင်တယ်လို့သာသနာ့ဘာမှာသူကကုသိုလ်ပြုလို့ဒကြဖြစ်လာတာဖြစ်တော့သာသနာ့ကျင့်ကုသိုလ်ပြုပြီးဖြစ်လာတဲ့နတ်သားတွေလောက်သူကအယောင်ပါတကားတွေမရှိဘူးလေ။နော်။ဟိုကောင်ကသူ့ကိုတားတယ်သူကရာထူးတယ်ကြီးတယ်။အခြေအနေသားနေတယ်အခုဒီနိုင်ငံဟိုဘုရားသမတပြပြမယ်လို့ဟိုဘီလီယံနာတွေလောက်သူမချမ်းသာဘူးပေါ့နော်အဲ့ဒါမျိုးလို့ပေါ့လေရာထူးတော့ကြီးပါရဲ့ဒါပေမဲ့လို့အရှိန်အဝါနည်းနေတယ်နည်းနေတယ်သူအရှိန်အဝါများနေတော့ဒါလို့ကမလဲလို့ဆက်ဆံတဲ့ခါကျတော့ရှင်မကတ္တပါရင်ကသွားရှုအရှုတံပြုမယ်တော့သူကလည်းသိတယ်ရှင်မကတ္တပါကတရားမင်းနေနဲ့သွားရှုလို့လည်းယူမှာမဟုတ်ဘူးပေါ့အဲ့ဒါနဲ့ကဆင်းရဲသားရောက်ဆောင်အဖိုးကြီးဘွားကြီးအောင်တော့သူတာမိပြန်အဲ့တော့စင်မသတ္တပကလည်းပဲအမှတ်တမဲ့နဲ့သူကလည်းသုံးကန်ထွက်လိုက်တဲ့ခါမှာအဲ့ဒီအိမ်လေးသွားမြင်တယ်ဆင်းရဲအဖိုးကြီးဘွားကြီးဟိုပြုတ်နေတဲ့အိမ်ပေါ်လေအဲ့ဒီခါကျသူကအိမ်ရှိသွားပြီးတော့ဆုံးရတဲ့ခါကျတော့အဖိုးကြီးကခါညက်စီမွေးနေတဲ့အဖိုးကြီးပေါ်လေသူကဟာလာရောင်ဆောင်ထားတာပေါ်လေညလုံးလေးဖွင့်ကြည့်တော့ဟဲ့ဒီမရကိုလိုကြီးကြွလာတဲ့ဗာလေးများရှိလဲကစီတန်းပေါ်လို့လူကအဲ့ဒါသူသာမကြီးရအာဖိုင်းရအာဘာလို့တော့ရှိသေးတယ်ပေါ့လေဒီဟင်းလေးတော့ထုတ်လာပြီးတော့သူစမကတပတပိတ်လေးဖြတ်လိုက်တယ်အဲ့လိုတပိတ်လေးလည်းဖြတ်လိုက်တဲ့အခါဆိုဒီနတ်ဩနာနတ်ငါတကပြတ်နှံသွားပြောတာဒါတင်ပြောလို့ပြတ်နှံသွားအဲ့လိုပြတ်နှံသွားတဲ့ခါကျမှစမကတပကြီးကအာဒါထူးလေဘာလဲဆိုသူစင်ကျင်လိုက်တဲ့ခါကျတော့မသိဘူးသိတော့နတ်ဒီသားမင်းကမှန်တော့လားမင်းเออตุนเนี่ยเสียหาไม่ลุอยู่ดูเว้ยพอฮะงาก็ซิ้นแย่ได้ลุอยู่ชี้หน่อมาดูแล้วกูถั่วละเนี่ยตะจาเมียก็ถามว่าตุนเนี่ยกูลุอย่างนั้นเลยพอไม่ต่ออู้พอไอ้กูပြောแต่คําจําตะจาပြောได้เลยทีนี้ก็ตะจาก็หุบไปแล้วทําไมทีนี้ก็เลยซิ้นแย่ได้ตะจาออกมาพอเออก็เลยโหพระตางนาเนี่ยตื่นไปแล้วกูรู้อยู่ละเนี่ยนัตตาฤาทีนี้ก็เลยอาชีพมาตาณีอยู่พอไอ้กูรู้เราจะอยู่ว่าได้เลยก็ไอ้ပြောไปแล้วသူကတော့မြောက်သွားတာပေါ့လေမြောက်သွားတယ်နဲ့သူအချိန်မှရတော့ပေါ့အေးအဲ့ဒီလိုအဲ့ဒါဆိုရင်နတ်ပြည်ရတော့ဒီကောင်ဒီလူပြည်ယူလာပြီးတော့သူ့လည်းအဆူကိုရှင်မကတ္တပကြီးခံယူလိုက်တယ်ရှင်မကတ္တပဆိုတာတန်ခါထဲမှာလာအပါအဝင်ပေါ့ဒါကြောင့်မို့အဝေးကြီးကနေဆောင်းပြီးတော့ယူလာတဲ့ဘူဇောအပ်တဲ့ပစ္စည်းအဖျားအမျိုးမျိုးကိုနော်သိမ့်ပိုက်ခြင်းကခံယူခြင်းကထိုက်တဲ့ကိုယ်တန်ခါမှာရှိတယ်နောက်တစ်ခုကပါကုန်တော့အာဟုနေရောပြီးတော့ပါဟုနေရောတဲ့ဘဂဝါတော်ရှိခိုးတော်တကင်းရှင်တော်မြတ်ဘုရားဤဧသဧသောသာဝကတံခေါ်အစုံလေးပါးဒီကြားရှိဖို့တန်ဃာတော်အပေါင်းဤအရိယာသူတော်ကောင်းသည်ပါဟုနေရောဝိညာဉ်မျိုးနွယ်ညာဧတေဖို့ဤရွယ်ပန်းထပစ္စည်းများကိုဘုရားတစုပြွင့်တော်မူမှပေါ်လာကြသည်ကပ္ပဧကောင်းသူတော်ကောင်းသောအကြောင်းထိုက်စွာအကြောင်းတိုက်စွာအေးလူချင်းကလေးထိုက်တော်မူပါပေ၏ဆိုလိုတာတော့ပါလားဝိညာဉ်မျိုးနွယ်များဧည့်သည်ဖို့ကြီးရွယ်မှန်းထားပစ္စည်းများကိုဧည့်သည်တွေလာရင်ပေးဖို့ဆိုပြီးတော့အိမ်မှာရှိအိမ်မှာပစ္စည်းလေးတွေပါလေးထားကြတာကြီးရှိတယ်နော်ဒါဟိုရင်ဒီမှာရှိကြတယ်အဲ့လိုအဝေးကလာတဲ့ပုဂ္ဂိုလ်တွေဧည့်သည်တွေအတွက်ကြီးရွယ်မှန်းထားတဲ့ပစ္စည်းတွေကိုတဲ့အလှခံခြင်းကထိုက်တယ်တဲ့ဖျားတစုပြင့်တော်မူမှပေါ်လာကြသည်ကပ္ပဧကံသူတော်ပေါင်းမူအရိယာပုဂ္ဂိုလ်ဤသူလားတကယ်ဧကံဆောင်ကောင်းမယ်။ဘာကြောင့်ဧကံဆောင်ကောင်းလဲ။ဖျားတစုပြင့်တော်မူမှပေါ်လာကြသည်ဖျားပွင့်မှသာတန်ခါဆိုတာရှိတာ။ဖျားမပွင့်ရင်တန်ခါဆိုလည်းမရှိဘူး။တန်ခါဆိုတာမရှိရင်ဒီသူရပုဂ္ဂိုလ်မရှိဘူးပေါ့။ဒီဧတယ်။ဒီအရိယာပုဂ္ဂိုလ်ဆိုတဲ့ဧတယ်ဟာဖျားတစုပြွင့်မှသာရှိနိုင်တဲ့ဧတယ်မျိုးဖြစ်တဲ့အတွက်ကြောင့်မို့ထူးကြတဲ့ဧည့်သည်အဲ့ဒီလိုထူးကြတဲ့ဧည့်သည်အဖြစ်နဲ့ဒီကိုရိုးရိုးဧည့်သည်ဆိုထားတဲ့ပစ္စည်းတွေကိုလှူခြင်းဟာလှူတာကိုလက်ခံတို့ရန်ထိုက်လက်ခံတိုက်တယ်ဂုံတန်ဃာတော်မှာရှိတော်မူတယ်လှူတန်းလို့တဲ့ခါကျတချို့တွေဒီလိုပဲလှူကြတာပဲနော်ဒါခါအဝေးကြီးနေယူလာပြီးတော့လှူလာကြည့်တယ်ကိုအိမ်မှာပဲဒီလိုပဲဟိုအဲ့ဒီဒီဘာတွေပြေးဖို့ရှိတာကိုပဲဘုန်းကြီးနေတော့ဘုန်းကြီးလှူလိုက်တဲ့စတဲ့ကျုံမရှိပါဘူး။ဒါကြောင့်မို့အဝေးရနေယူအဝေးရနေလာမဲ့ဧည့်သည်အတွက်ထားတဲ့ပစ္စည်းမျိုးကိုလည်းပဲအလှူခံခြင်းကထိုက်တော်မူတယ်။အဲ့ဒီထိုက်တော်မူတဲ့ဂုံတန်ခါတော်မှာရှိတော်မူတယ်။ ဒါလည်းခုနပြောသလိုပဲတန်ခါကိုလှူရင်အကျိုးများလို့ပဲပုဂ္ဂိုလ်လှူတာနဲ့တန်ခါလှူတာကပိုပြီးတော့အကျိုးများတယ်ဒါတော့အထူးသဖြင့်အရိယာတန်ခါဆိုတော့ခုနပြောသလိုအညစ်အကြေးကင်းစင်နေတဲ့လယ်မြေကောင်းလို့ဖြစ်နေတော့နောက်ထပ်လည်းလာအောင်လားအဲလယ်မြေကောင်းလို့ဖြစ်နေတဲ့အတွက်ကြောင့်မို့အဲ့ဒီလယ်မြေကောင်းမှာစိုက်ပျိုးလဲရတဲ့ပြည့်အနှံ့မျိုးစေ့ဟာကြီးကျယ်ဖွင့်ထွားများပြားလာတယ်ပေါ့ဒါကြောင့်အဲ့ဒီဟာဒီဧည့်သည်အတွက်ထားတဲ့ပစ္စည်းများကိုလည်းပဲလူရင်ခံယူခြင်းကထိုက်တဲ့ဆုံးရှိတယ်နောက်တစ်ခုကပါလို့ဒက္ခိနေယောဘဂဝါတော်ရှင်ဘုန်းတော်သခင်ကျွန်တော်များဘုရားဤဧသောဧသဧသောတာဝကတံဟောအစုံလေးပါးတိကျရှိဖို့တန်ခါတော်အပေါင်းဤအရိယာသူတော်ကောင်းဒီဒက္ခိနေယောတမလုံးစခန့်ကြီးပွားလန်းဖို့ညွန်မှန်းကြီးရွယ်ပိစုပွဲကိုရည်ရွယ်သမျှအကျိုးရသဖြင့်တရမချံအလှခံခြင်းမှလိထိုက်တော်မူပါ၏ဒက္ခိနာဆိုတာညတ်တော်အလှလို့ဒီလိုအဓိပ္ပာယ်ရှိတယ်အလှပဲပြောရပါတယ်နော်ဒက္ခိနေယဆိုတော့အဲ့ဒီအလှကိုခံယူခြင်းကထိုက်တယ်လို့တမလွန်စခန့်ကြီးပွားလမ်းဖို့ညှော်မှန်းကြီးရွယ်ပိလူပွဲကိုအဲ့တော့ပိလူရတယ်ဆိုတာဘာကိုကြီးရွယ်ကြတာလို့ဆိုရင်တမလွန်ကောင်းစားဖို့ကြီးရွယ်ကြတာဒီအလှကြောင့်ဆိုတော့လူဖြစ်ရင်လည်းဟိုချမ်းသာတဲ့လူဖြစ်ခြင်းနဲ့နတ်ဖြစ်ရင်လည်းချမ်းသာတဲ့နတ်ပေါ့လေနတ်ဖြစ်ခြင်းနဲ့စတဲ့ခြင်းအဲ့ဒီလိုတမလွန်ကြီးပွားဖို့ကိုကြီးရွယ်ပြီးတော့သူတန်းနဲ့အလှူတွေရှိတယ်လေအဲ့ဒီလူတွေကိုခံယူခြင်းကထက်တယ်ဘာကြောင့်လဲဆိုရင်ရည်ရွယ်သမျှအကျိုးရသဖြင့်အဲ့လိုရည်ရွယ်ပြီးသူရင်လှူတဲ့အတိုင်းရည်ရွယ်တဲ့အတိုင်းပဲကြီးမားတော့အကျိုးကိုရနိုင်တယ်တဲ့။ဒါမြတ်စွာဘုရားတန်ခေဒိဏမဟာဗလံဟောထားတဲ့နေရာတွေအများကြီးရှိပါတယ်။တန်ခါကိုလှူလှူတန်ခါကိုလှူအပ်တဲ့အလှူဟာတန်ခါကိုဒူတဲ့အလှူဟာများတော့အကျိုးကိုဖြစ်စေနိုင်တယ်လို့ဒီလိုဟောထားတာအများကြီးရှိတယ်။ဒါကြောင့်တမလွန်ဘဝအတွက်ရည်ရွယ်ပြီးတော့လှူတဲ့အလှူကိုခံယူဖို့ဆိုရင်ဒီကိလေသာကင်းတဲ့တန်ခါတော်ဟာအထိုက်တန်ဆုံးပုဂ္ဂိုလ်ကြီးပေါ့လှူတာတော့မိမိလှူခြင်းတဲ့ပုဂ္ဂိုလ်ကိုလှူလို့ရတာပဲဒါပေမဲ့လို့ခုနပြောလို့စိုက်ဒီမျိုးစေ့ဆိုင်ကျိုးတဲ့ခါကျတော့ညီကောင်းကောင်းစိုက်မလားညီညံ့ညံ့စိုက်မလားဒါကိုဘာကိုဆုံးဖြတ်ယူအောင်ပါဟုတ်လားညီညံ့ညံ့သွားစိုက်မိရင်လည်းကိုမျိုးစေ့ကောင်းပြီမယ်လို့ဟိုအပင်ကျတော့စိတ်ဖုံးဖုံးထော်တာဖြစ်မှာမဟုတ်ဘူးဒါမြေကောင်းမှာတော့စိုက်နေတဲ့ဆိုတော့ကိုမျိုးကြီးကလည်းကောင်းမယ်ဆိုရင်ဒါဖွင့်မြင်ထော်တာဖြစ်မယ်။ဒါကြောင့်မို့တမလွန်စခန်းကြီးပွားလမ်းဖို့ညွန်မှန်းကြီးရွယ်ပိလူပွဲကိုကြီးရွယ်သမျှအကျိုးရတဲ့ဖြင့်တစမချံအလှခံခြင်းဟာလိတိုက်တော်မူပါပေ၏။ကွယ်လွန်သွားတဲ့ပုဂ္ဂိုလ်တွေကိုအကြောင်းပြုပြီးတော့ကုသိုလ်ကောင်းမှုတွေကနေပြုအမျှဝေတယ်။နော်ဒါတွေလည်းပဲအဲ့ဒီလိုတကယ်ကြီးအဲ့ဒီလိုအရှုကိုလည်းပဲဒါသံဃာကခံယူတိုက်တော့ပေါ့အဲ့လိုခံမျိုးမှာတကယ်အရှုစရာတန်းစရာပါရမယ်ဒါလည်းအရေးကြီးတယ်ဒါလူများလုံးပြောကြတယ်ဒါမှလူများတဲ့ခါကျတော့လည်းပြောပြပြန်မှုအဲ့ဒီဟာပါနော်ဟိုဒါမှလို့တိတ်ကျတော့ရောက်တော့မှာပါအတုပရမလိုရှိတဲ့ခါအပြင်တဲ့ခါကျရင်လူရတန်းညာပါးကိုပါရတယ်မပါလို့မဖြစ်ဘူးတခါတည်းကျတော့လူရနားမလည်ဘူးဒါလူရတန်းညာမပါဘဲနဲ့လုံမိတတ်တာရှိတယ်ဒါကိုယ်တိုင်ကြုံမှုတယ်အဲ့ဒီတစ်ခေါက်သွားတော့အဲ့မှာတယောက်ထုံးတယ်လာပြင့်သွားလိုက်တော့ဟိုကျတော့ဒီတိုင်းကြီးပဲသူတို့ကဘာမှလဲလူရတန်းညာလည်းဘာမှမရှိဘူးဆိုတော့ကိုယ်ကလည်းမင်းရမှာခဲ့တယ်သူခင်ဗျားလည်းဟိုလားလူတယောက်ဆုံးတယ်လို့တော့ကရောက်နေတယ်ဘုန်းကြီးကဟဲ့ဘယ်လိုမှလူကြီးအရလို့မေးရမှာလည်းခက်တာဟမ်အဲဖြစ်တယ်လို့လည်းရေးတယ်လို့ချမွေးခဲ့ရတာပေါ့လေဒါမှလို့အမှန်ကဒီအဲ့လိုခံမျိုးမှာကစူရတန်းစရာပါဖို့ပါရဘာကြောင့်လဲဆိုဒီစူရတန်းစရာကုသိုလ်ကိုပြုပြီးတော့ဒီကုသိုလ်ကိုကွယ်လွန်တဲ့လူမြှပေးရအောင်အဲ့လိုလောက်ရမှာဆိုတော့ဒီအဲ့ဒီပွဲမှာတော့လူကြီးကပါဖို့ပါမှာဖြစ်တော့မပါလို့မရဘူးတခြားချိန်တော့ဒါကိုစူခြင်းလူမလူခြင်းနေပေါ့အဲ့ဒါတစ်ချက်နော်နောက်ပြီးတော့စကားဆက်လို့ပဲနောက်တစ်ခုကတော့ခွန်ကြီးတွေပြင်ပြီးတော့ဆုံးကတဲ့ခါတော့ဘာလို့မှာကိုကလူစရာတန်းစရာတစ်ခုကိုလုတ်ထားရင်ရေးဆက်မချခင်ကခွန်ကြီးတွေလာချတခါလေးကျအခုလုံးပြီးမှသူကအိတ်လင်းဆုတ်လာပြီဗာလေးလာအဲ့လိုလည်းလုတ်တယ်နော်ဟိုခုလိုမရဘူးလို့မဆိုလို့ပါဟုတ်လားခုလိုတော့ရတာဒါမှလို့အချိုးမကျပဲဖြစ်တာပေါ့ဘာလို့သူတို့လူလာလေးကြည့်ပြီးတော့ကိုကယူသက်ချပေးပါအားဒီပြီးတော့ဘာလှူရလဲညာလှူရလဲဆိုပြီးတော့လောက်အောင် အဲ့တော့ရည်ရဲမချခင်ကိုကိုသူ့ကိုစီစီမံထားရင်ဘုန်းကြီးရှင်မှာလာချပြီးမှတခါလေအဲ့လိုလုပ်တတ်တယ်ဆက်ပါတော့ဒါတော့ကျုံမပြောတာနော်အဲ့တော့အခုတန်ဃာတော်ရဲ့ဒက်ခိနေရကိုဆိုတာကတန်ဃာတော်ဆိုတာဟာဒီတမလွန်ဘုရားကောင်းမှုကိုရည်ရွယ်ပြီးတော့လှူတဲ့အလှူကိုကောင်းကောင်းခံယူလိုက်တဲ့ကောင်ရှိတယ်ဒါပါနောက်တစ်ခုကတော့ပါတယ်အင်ဇလီကရဏီယောတဲ့နော်အင်ဇလီဆိုတာကလက်အုပ်ချီတာကိုအင်ဇလီလို့ခေါ်တာနော်ကရဏကရဏီယောဆိုတာပြုတ်တိုက်တယ်အဲ့ဒါလက်အုပ်ချီလက်အုပ်ချီတာကိုခံယူလိုက်တယ်ဆိုတော့အဲ့ဒီဘဂဝါတော်ရှုဖို့တော်တကင်ရှင်တော်မြတ်ဘုရားရဲ့ဣဒ္ဓဣဒ္ဓတာဝကတံကောအစုံလေးပါးတိကျရှိဖို့တန်ဃာတော်အပေါင်းဣရိယာသူတော်ကောင်းတယ်အင်ဇလီကရဏီယောတလောကလုံးကမ်းညွတ်ယုံရဲ့ရှင်ပြုံးကြည်ညိုယုတိမြတ်နှုတ်လက်အုပ်မိုးရင်ရှ िख ိုးခြင်းကိုလီထိုက်တော်မူပါပဲရှ िख ိုးခြင်းကိုထိုက်တယ်ဆိုတာရှ िख ိုးခြင်းကိုခံယူထိုက်တယ်လို့ဆိုတာ။သံဃာတော်ဆိုတာအရိယာရှိဖို့သံဃာတော်လို့ပြောတာနော်။ကိလေသာကင်းတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့ပြည်တော်မို့ဒီပုဂ္ဂိုလ်တွေဟာဒီသူများကလက်အုပ်ချီရှ िख ိုးတာကိုခံယူထိုက်တယ်တဲ့။သောကလုံးကမ်းညွယုံရဲ့ရှင်ပြုံးကြည်ညိုယုတိမြတ်နှုတ်လက်အုပ်မိုးရင်ရှိခိုးခြင်းကိုလိထိုက်တော်မူပါပေ၏။ဒါကြောင့်မို့အရှိတိုင်းဘုရားဘာသာဝင်အနေနဲ့အရိယာသံဃာဟုတ်ပြီဖြစ်စေမဟုတ်ပြီဖြစ်စေဘုန်းကြီးမြင်ရင်ရှိခိုးဖို့လက်အုပ်ချီဖို့မလေးကြဘူးပေါ့။အနောက်နိုင်ငံမှာကတော့ဒါမျိုးမရအောင်သူတို့ကလည်းခရိယံအရှိန်အစောကရှိနေတယ်ဆိုတော့ဘုရားလိုရင်ဘုရုမရှိမခိုးအောင်ဥစ္စာရှိတော့ဘုန်းကြီးတွေပါရင်သူတို့ကရှိမခိုးဘူး။အဲဟိုဘုရားဗလာဝင်အနေနဲ့ကတော့ဒါဘာမှမလေးဘူးသူတို့ကျတော့ဘာလုံးမှလည်းမသိဘူးဒါလို့တောင်းဝိထဏာကမေးတယ်ဒါဘာလို့တာလို့အဲခဏခဏမေးတယ်ဟိုရီဖိမှာဆိုရင်ဘုရားပြင့်သွားတာဟိုဘုရားဟောထားပြီးတော့ဘုရားတော့ထိုင်ရင်အများဝိထတာပြီးရင်ပြန်ဝိထပြီးမှပြန်ဆွတ်တယ်ဆိုအဲတခါလေးကျတချို့တွေကမေးတယ်အဲဘာလို့တာအဲအင်ဇလိကရဏီယောအဲ့တော့လူရည်ရဝေချတဲ့အခါကျဘုန်းကြီးကလည်းဘုန်းကြီးလည်းတော်တော်တလိထားရတယ်ကိုကမတော်လျော်လေးလုပ်နေမတော်လျော်ကြင့်ကြံနေတယ်လူရည်ရရှိခိုးရင်တဲ့အဲ့ဒါမျိုးကလမ်းနဲ့ဘိုးတော်လိုပဲတဲ့ဒါမှမဟုတ်ဘုန်းကြီးတွေအနေနဲ့အလွန်တလိထားရတယ်ကို့အနေနဲ့တော့ဘာလို့လိုရှိလဲဆိုလူရည်ရရှိခိုးရင်ကိုကလည်းဖရာအာယုံဖရာကိုအာယုံပြုနေတဲ့အခါကျတော့ဘိုးတဲ့အဲ့ပုဂ္ဂိုလ်ကဘာနဲ့တူလဲဆိုဘုရားကြောင်းဆောင်နဲ့တူသွားတယ်ဘုရားကိန်းဖို့တူဟုတ်လားကိုနှလုံးသားထဲမှာဘုရားကိန်းနေဆိုတဲ့ပဲပေါ့အဲလူရဲဒီခိုးလာကောလည်းဘုရားအာယုံပြုနေတယ်တော့နည်းနည်းကိုရှိခိုးခံရတာနည်းနည်းခံလာတာပေါ့ထားပါတော့အဲ့တော့အဲအရိယာတန်ဃာလူတန်ဃာတော်တွေကြတော့ကိုအဲသူတို့လုံးဝကိလေသာကင်းစင်နေတဲ့အတွက်ကြောင့်မို့လူတွေရဲ့နော်ရှိခိုးမှုဒီလက်အုပ်ချီမှုကိုကောင်းကောင်းခံယူခြင်းကထိုက်တော်မူတယ်အဲ့ဒီခုံနဲ့ပြေဆုံးတော်မူတယ်တဲ့ဒါလို့ဆိုရင်အလုံးရှိမှရှိသွားနော်နောက်တစ်ခုကြံပါသေးလားနောက်တစ်ခုကဘာလဲအနုတ္တရံပုံညက်ခိတံလောကတာဘဂဝါတော်ရှင်ဘုန်းတော်တကင်ရှင်တော်မှာဘုရားကြီးအေသအေသောတာဝကတံကိုအစုံလေးပါးတိကျရှိဖို့တန်ခါတော်အပေါင်းဤအရိယာသူတော်ကောင်းသည်လောကတာလူနာပြမတတ္တဝါအပေါင်းဤအနုတ္တရံအတုမရှိမြတ်ခေါင်ထိသောပုံညက်ခေတံကုသိုလ်ကောင်းမှုမျိုးစေစုဤဤသူမြင့်မှဆွန့်ဆွန့်ကားရဲ့ဖွင့်ထွားပွေရာလေယာမီခေါင်အတူဖြစ်တော်မူပါ၏အနုတ္တရံဆိုတာအကောင်းဆုံးလို့ဆိုလို့သူ့ရဲ့တာလာမရှိတာကိုအနုတ္တရလို့ခေါ်ပုံညက်ခေတံဆိုပုံညက်ဆိုတာကောင်းမှုခေတံဆိုတာလည်းကောင်းမှုလည်းဆိုကောင်းမှုစိုက်ပျိုးရာလည်းလောကတ္တကလောကဤလူအပေါင်းဤနော်အဲ့တတ္တဝအပေါင်းဤဆိုအဲ့တော့လောကရဲ့အမျက်ဆုံးအကောင်းဆုံးကောင်းမှုဆိုင်ကျိုးရာလည်းဖြစ်တယ်တန်ခါအနုတ္တရအတုမရှိမျက်ခေါင်ဖြစ်သောပုံညက်ခေတ္တံကောင်းမှုကုသိုလ်ကောင်းမှုမျိုးစေစုဤကြီးထုမြင့်မှဆင့်ဆွင့်ကားရဖွင့်တော်ပေါ်ရာလေယာမီကောင်းအတုဖြစ်တော်မှာပဲတန်ဃာတော်ကိုလှူလိုက်ရင်အကျိုးကအများကြီးရတာဆိုတော့ကိုတန်ဃာတော်ဟာအဲ့ဒီလေကောင်းနဲ့တူတယ်နော်လေအညံ့အကောင်းနဲ့ရှိအောင်မှာပေါ့ဒါအောက်ပုံမှာပြရလို့လေတာပုံသိနေတယ်နော် အဲ့လေညံ့လေစိုက်စိုက်ရင်ကောင်းကောင်းမရဘူးပေါ့လေကောင်းကောင်းလေကောင်းကိုစိုက်ရင်ကောင်းကောင်းရတယ်အဲ့ဒီလိုဆိုအဲ့တော့ဒီကြီးမားတဲ့အကျိုးကိုနော်ပြီးနိုင်တဲ့အတွက်ကြောင့်မို့သံဃာတော်ဟာတတ္တဝါတွေအတွက်အကောင်းဆုံးကောင်းမှုဆိုင်ပြုရလေဖြစ်တော်မူတယ်အဲ့ဒီသံဃာတော်မှာကောင်းမှုဆိုင်ပြုမယ်သံဃာတော်ဒီကုသိုလ်လဲမြီမှာကောင်းမှုဒီတော့မျိုးစေ့ကိုစိုက်ပြုမယ်ဆိုရင်ညပြတော့ကြီးကျယ်သောအကျိုးတွေကိုရနိုင်တယ်ဒါမင်းသားတတ္တဝါတွေနဲ့တတ္တဝါတွေရဲ့အကောင်းဆုံးကောင်းမှုကုသိုလ်စိုက်ပြုရလည်းဒီဖြစ်တော်မူခြင်းကိုအားလုံးပေါင်းဖြစ်သွားတော့ဘိုးမျိုးဖြစ်ကိုးပါဖြစ်သွားပြီနော်အဲဒီကုန်းဟာဒီကုန်းကြီးဟာအားလုံးအရိယာတန်ဃာတွေနဲ့ဆိုင်တဲ့ဂုံလေးလို့ဒီလိုမှတ်ထားရအောင်ကောင်းအဲ့တော့ခုနားလည်ပြီတန်ဃာဆိုတာဘယ်လိုပုဂ္ဂိုလ်တွေလဲဆိုတာအရိယာသောတာပန်တဂရကံအနာဂံယဟန္တာအစုံအပြင်၄ပါးတိကျအပြင်တပါးစီတပါးစီအပြင်၄မျိုးစီ၄မျိုးစီအပြင်၈ပါးအဲဒီတန်ဃာတော့ဒီတန်ဃာတော့ဒီမှာအခုပြောခဲ့တဲ့ကောင်းစွာကျင့်တော်မူတတ်တဲ့ဂုံ၆၆စွာကျင့်တော်မူတတ်တဲ့ဂုံစတဲ့ဂုံကြီးနဲ့ပြည့်စုံတော်မူတယ်။အဲလိုပြည့်စုံတော်မူတဲ့သံဃာကလည်းပဲကိုယ်ွယ်ရာဖြူ၍မိမိတို့ကသိကပ်ပါတယ်။သံဃာတရဏံကိစ္ဆာမိလို့ဒီလိုဆိုရတာ။ကောင်းပြီ။အဲ့ဒီသံဃာဟာခုနပြောသလိုသံဃာတရဏံကိစ္ဆာမိမှာသံဃာဆိုရင်တော့အရိယာသံဃာပဲနော်။သောမဟုတ်လို့ရိုးရိုးနေတဲ့တန်ခါလို့ပြောမယ်ဆိုရင်အဲ့ဒီတန်ခါကပုထုဇဉ်လည်းပါမယ်အရိယာလည်းပါမယ်။ကောင်းပြီအဲ့ဒီတန်ခါယတနာဟာဘယ်ချိန်ကစပြီးတော့ကဘာမှာပေါ်လာတယ်လဲ။ဟမ်။ညတ်တာဗျာပွင့်ပြီးတဲ့နောက်အနည်းငယ်ကြာမှပေါ်တော့။ညတ်တာဗျာပွင့်တော့ကဘုရားယတနာပဲရှိသေးတယ်။နော်ဘုရားယတနာနဲ့တရားယတနာပဲရှိသေးတယ်ပေါ့။တန်ခါယတနာချက်ချင်းမပေါ်သေးဘူးပေါ့။ညသာဘုရားဖြစ်တာဘယ်နေ့မှာဖြစ်တယ်သုံးလပြီနေ့မှာဖြစ်တယ်နော်အဲ့ဒီကနေတခါနှစ်လလုံးလုံးဘာမှတရားမဟုတ်ပဲနဲ့ဝါသူလပြီနေ့ကျမှဓမ္မစကြာတရားဟောအဲ့ဒီနှစ်လအတွင်းမှာတန်ခါဆိုတာရှိလားရှိသေးဘူးနော်ဘုရားနဲ့တရားဒီယန္တာ2မျိုးပဲရှိအဲ့ဒီလိုဘုရားနဲ့တရားယန္တာ2မျိုးပဲရှိသေးတဲ့အချိန်မှာညသာဘုရားနဲ့တွေ့ပြီးတော့တရဏဂုံယူတဲ့ပုဂ္ဂိုလ်ကြတော့တရဏဂုံနှစ်ပါးပဲသူကယူလို့ရတာပေါ့သုံးပါးမယူနိုင်သုံးတန်ခါမရှိသေးလို့မပေါ်သေးလို့အဲ့ဒီလိုတရဏဂုံနှစ်ပါးယူတဲ့ပုဂ္ဂိုလ်တွေကြားဘူးလားမလို့လေသုံးပါးတဖုတ်တာနဲ့ပလိကာနော်သူတို့ကမြတ်စွာဘုရားအဲ့ဒီဟိုဗောဓိမေနမှာနေတော့မှတွေ့တာဟိုတွေ့လို့တွေ့တဲ့အခါဒီနေမှာတန်ခါယရဏမပေါ်သေးတဲ့အတွက်ကြောင့်သူတို့ကဒွေးဝါသိကတရဏဂုံလို့ခေါ်တယ်ဒွေးဆိုတာနှစ်ဝါသိကဆိုတာဆိုတာပေါ့လေနခွန်းသောတရဏဂုံမှာဗုဒ္ဓံတရဏံကိစ္ဆာမိယဓမ္မံတရဏံကိစ္ဆာမိယအဲ့ဒါတန်ခါမပေါ်သေးဘူးအဲ့တော့နောက်ဝါစုလာပြီနေ့မှာဓမ္မစကြာတရားဟောလိုက်တဲ့အခါကျတော့သင်္သဝကီပုဂ္ဂိုလ်တွေပထမဘာဖြစ်လို့သောတပန်ဖြစ်ကုန်ကြနော်သောတပန်ဖြစ်တယ်ဆိုတဲ့ကောကတန်ခါပေါ်ပြီပေါ့အဲ့ဒီကြနောက်9ရက်ကြောင့်နေ့ကျတော့အနတ္တလက္ခဏာတို့ဟောလိုက်တော့သူတို့ယဟန္တာဖြစ်ကုန်သူပို့ပြီးတော့ပြေးသွားတယ်အရင်ချင်းပြေးသွားတယ်တန်ခါဖြစ်သွားတယ်အဲ့ဒီအချိန်ကစပြီးတော့ဟိုဘုရားတရားကိုးပွဲပါတယ်လို့ပြောတဲ့လူတွေဟာဘုရားတရားတန်ခါ3မျိုးသလုံးကိုကိုးပွဲရလို့သိကြတယ်အဲ့ဒီဘုရားတရားတန်ခါ3မျိုးလုံးကိုကိုးပွဲရလို့သိကြတဲ့ပုဂ္ဂိုလ်တွေမှာပထမဆုံးပုဂ္ဂိုလ်ဟာဘယ်လိုလဲဆိုရင်ဟိုယတဆိုတဲ့အထေတာတယောက်ရှိတယ်အဲ့ဒီယတရဲ့အဖေအဲ့ဒီယတကသူကလည်းဟိုမြတ်စွာဘုရားအလောင်းလိုပဲညာကြီးတခါတည်းသူကထွက်သူနေရာကနေထွက်သွားပြီးတော့ကြောထဲမှာမြတ်စွာဘုရားနဲ့သွားတွေ့မြတ်စွာဘုရားနဲ့တွေ့တော့မြတ်စွာဘုရားကတရားဟောပြီးတော့သူတော့တပါဖြစ်သွားတယ်ဖြစ်သွားပြီးတော့အာနေတဲ့ခါမှာမနဲ့ကြတော့သူ့ဖေကလိုက်လာသူသားလိုက်ကြတော့မတွေ့ဘူးဘယ်လိုမြတ်စွာဘုရားလည်းမြတ်စွာဘုရားကြီးရောက်လာတော့မြတ်စွာဘုရားကတကိုးနဲ့ယတကိုခဏလေးဖွက်တာသင်များရတာများဒီနားမလာဘူးလားဆိုအိမ်တော့တွေ့ပါလိမ့်မယ်လို့အဲ့လိုပြောများဖျားတော့မလိမ့်ဘူးလားနော်မရှိဘူးလို့တော့မမြင်ဘူးလို့တော့မပြောဘူးလေအဲတော့တွေ့ပါလိမ့်မယ်ပေါ့လေဆိုတော့မင်းထိုင်ပါဦးဆိုပြီးတော့အဲ့ဒါထိုင်ပြီးတော့ ညတော်ဗျာတရားခေါ်လိုက်တရားဟောလို့အဲ့ဒီသူတို့လည်းမဖြစ်သွားပြီးမှညတော်ဗျာထုတ်ပြလိုက်အဲ့ဒီအဲသူ့အဖေကိုတရားဟောနေတော့မှာပဲယတကလည်းနာရင်းနဲ့ဆိုတော့ရဟန္တာဖြစ်သွားအဲ့တော့သူ့ဖေကတရားပြရတော့တဲ့ခါကျတော့ဒီလိုကိုယ်ပဲပါတယ်ဖေကလို့ဆိုတဲ့ခါကျတော့ဖရာရောတရားရောတန်ခါရောကိုယ်ပဲပါတယ်လို့ဒီလိုဆိုတယ်ဒါကြောင့်မို့သူတို့ကျတော့ဒေဝသီကလို့ခေါ်တာပေါ့လေ၃ချိန်ဆိုတော့၃ခါဆိုတာပေါ့လေ၃ခါဆိုတော့တရားပေါ့ဆိုတော့ဖရာတရားတန်ခါအေးအဲ့ဒီဓမ္မစကြာတရားဟောပြီးလို့ပင်သဝဲကြီးသောတာပန်ဖြစ်တဲ့အချိန်ကစပြီးတော့လောကမှာသံဃာယတနာဆိုတာပေါ်လာခဲ့တယ်။သံဃာယတနာပေါ်လာတော့အဲဒီတော့အရိယသံဃာ။နောက်တစ်ပြေးပြေးနဲ့မြတ်စွာဘုရားလက်ထက်ရောဒီဘက်မှာရောအရိယသံဃာလည်းရှိပုထုဇဉ်သံဃာလည်းရှိ။အဲ့ဒီအရိယပုထုဇဉ်ကအလုံးအပေါင်းဒီဟန်အပေါင်းကိုဘာလို့ခေါ်လဲ။သံဃာလို့နော်ဒီလိုခေါ်လဲ။အဲ့တော့မြတ်စွာဘုရားအနေနဲ့သံဃာတော်ကိုအလုံးယုံသေးတယ်လို့တော့မဟုတ်ဘူးပေါ့လေတို့တော့အဲ့တော့နေနေသာသာရှိတော့မဟုတ်လေဟိုမိတို့တော်ဘောရမီကသူကိုယ်တိုင်သင်္ကန်းရဲ့ချုပ်ပြီးတော့စူတဲ့ခါကျတော့မြတ်စွာဘုရားကဘယ်နဲ့ပြောလဲတော့ငါ့ကိုမလှူနဲ့တန်ခါလှူလို့အဲ့လိုပြောတန်ခါလှူရင်အကျိုးများတယ်ဒါတန်ခါလှူရင်ငါ့ကိုလည်းပဲလှူပြီးသားဖြစ်မှာပဲတန်ခါလည်းပဲအမှန်တော့ဖရားလည်းပါသွားတယ်ပေါ့လေအဲ့ဒါတန်ခါတို့လည်းငါလည်းသူပိသားဖြစ်မှာပဲလို့ဒီလိုပြောတာ။တော့ဒါကြောင့်မို့မြတ်စွာဘုရားအနေနဲ့လည်းပဲတန်ခါကိုတတိတိတန်ခါအပေါင်းကိုလေးစားတယ်လို့ဒီလိုပဲပြောကြပါသလို့။နောက်ကြတော့လည်းပဲဟိုအဆက်ဆက်ပုဂ္ဂိုလ်တွေကတန်ခါကိုအထူးလေးစားတယ်။ဘာကြောင့်လဲဆိုရင်ဒီတန်ခါတွေကြောင့်ဒီကုမြတ်စွာဘုရားရဲ့တရားတွေကအဆက်မပြောင်းမပြစ်ပဲနဲ့ဒီနေ့တိုင်းအောင်ရှိလာခဲ့တယ်။အကယ်၍လည်းဒီတန်ဃာတွေကမဆောင်ခဲ့ရင်မြတ်စွာဘုရားတရားတွေကကြောက်ပွင့်လာကြာလာလို့ပေါ့။ဒါမြတ်စွာဘုရားပြိဋိဘံပြုတ်ပြီးတဲ့နောက်3လ3လနဲ့4ရက်လောက်ပြီပေါ့နော်။အဲ့ဒီအချိန်မှာစပြီးတော့ပထမသင်္ကန်းလာတင်တဲ့အချိန်ကစပြီးတော့ဒီမြတ်စွာဘုရားရဲ့တရားတော်တွေကိုအာဂုံဆောင်းလာခဲ့ကြ။အဲ့လိုအာဂုံဆောင်းလာခဲ့ကြတာဆရာကနေတပည့်ဆရာကနေတပည့်တစ်သိန်းတစ်သိန်းတစ်သိန်းနဲ့အဲ့လိုသိသိန်းသိန်းပြီးတော့ဆောင်းလာခဲ့ကြတာ။နှစ်ပေါင်းဘယ်လောက်ကြာ?ဘယ်နေရာကြာ?နှစ်ပေါင်း450ကြာနှစ်ပေါင်း450လုံးလုံးနော်ဒီမြတ်စွာဘုရားရဲ့တရားတွေကိုနှုတ်နဲ့ဆောင်ပြီးတော့အဆင့်ဆင့်လက်ဆင့်ကမ်းလာရေးပေးကြဒါကြောင့်မို့သံဃာဟာသာသနာတော်အတွက်အလွန်ကျေးဇူးများတယ်အကယ်၍သာဒီပုဂ္ဂိုလ်တွေကမဆောင်ရဘူးဆိုရင်အခုဒီနေ့ဘုရားဗန္ဓဆောတော်ဘယ်နေမှရှိသိမှာမဟုတ်နော်ဒါကြောင့်မို့သံဃာတော်ဟာကျေးဇူးများအဲ၄အနှစ်450ရောက်တဲ့ခါကျတော့မှအဲ့ဒီခေတ်ဆရာတော်တွေကနောက်ခေတ်ကြတော့ဒီလိုလဲတက်ချင်မှတက်နိုင်ကြတော့မယ်အဲ့တော့မပြောင်းမပြည့်ရအောင်ပေပုံမှာရေးမှာပဲဆိုပြီးတော့ပေပုံမှာရေးခဲ့ကြတယ်ဒီဟုတ်ချွန်းမှာဟုတ်လားပေတဲ့အခါကျင်းတယ်ဆိုပြီးတော့သံဃာတို့ပဲသူခေါ်တယ်အဲ့ဒီလိုသံဃာတော်ဟာတစ်စင်းဆောင်းလာလို့ဒီနေ့တိုင်အောင်မြတ်စွာဘုရားတရားတော်တွေကိုအားလုံးသောပုဂ္ဂိုလ်တွေသိခွင့်နားလည်ခွင့်ကျင့်ကြံခွင့်နော်ကျင့်ကြံပြီးတော့လည်းခါအကျိုးခံစားခွင့်ရကြတယ်အဲဒါကြောင့်သံဃာယတနာဟာသာသနာအရှိတီလေးမှာအလုံးကျေစုရတယ်ဒီနေ့ကကြတော့လူရခွင့်ကြီးကိုသိပြီးတော့သံဃာသိပြီးတော့သူကဥစ္စာမပေးနိုင်ဘူးအဲတို့လဲတရားထိုင်တယ်ပဲတို့လဲဒါသိတာပဲပေါ့ဒါမှလို့လူတွေအနေနဲ့ခွင့်ကြီးတွေတော့ဘယ်နည်းနဲ့မှဟိုတရားနားမလည်နိုင်ဘူးတရားကိုမဆောင်နိုင်ဘူးအားကြောင့်တော့သူတို့ကလူကလူအလုပ်မလုပ်လို့ရတာမဟုတ်လားကိုတာဝန်နေရင်မလုပ်လို့ကမရဘူးဆိုတော့အချိန်အများကြီးကအဲ့ဒီကပေးလာဒီတရားပဲအချိန်ဘယ်လောက်ပေးနိုင်လို့လဲအဲကိုလူတွေဒီနေ့ဘယ်လောက်ပေးနိုင်လဲ24နိုင်ရှိတယ်7နိုင်8တင်တာတော့16နိုင်ကျန်တယ်နော်အဲ့16နိုင်တွေကတရားအတွက်တနာရီပေးနိုင်ရင်ဒါလူတော်လူခင်ပါဟုတ်ကဲ့အေးအဲ့တော့လူတွေနေနဲ့ဒါကလူတွေကိုပြစ်တင်တာမဟုတ်လူတွေနေနဲ့ကသူတို့စာဝတ်နေရေးဒါသူတို့အသာတမီစာဝတ်နေရေးဒါလုံးမလုံးလုံးမပြူလော့မှာဆိုတော့အဲ့ဒါကြောင့်မို့လူတွေနေနဲ့ကတရားတော်ကိုပြည့်ပြည့်ဝဝနားလည်အောင်ဆောင်ရွက်ဖို့ဟာအလွန်ခဲရင်နေအဲဘုန်းကြီးများကြတော့ကိုယ်စာဝတ်နေရေးကမပူရပဲဘူးမပူရတော့ဘုန်းကြီးလုံးကတော့ဒါပဲစာပဲလို့ဆိုတော့သူတို့ကတော့စာအကုန်ကြည့်နေကြတာဆိုတော့ သူတွေလည်းဒါအများကြီးတို့ကသိတယ်ပေါ့အဲသူတို့သိလို့သူတို့ကတစ်စင်းတစ်စင်းတစ်စင်းနဲ့ဆောင်းလာခဲ့လို့ယနေ့တိုင်အောင်သာသနာတော်ကြီးကမ္ဘာမှာပြန့်ပွားနေတာပေါ့ဒါတန်ခါတော်ရဲ့ကောနော်ဒါကိုဘုန်းကြီးတစ်ပါးတည်းကိုပြောတာမဟုတ်ဘူးနော်တန်ခါအားလုံးရှိရှိရရှင်သာရိပုတ္တရာကစပြီးတော့ဟိုကိုရှိရောက်လာတဲ့တန်ခါတော်ရဲ့ခုဟာသာသနာတော်အတွက်အလွန်ကြီးမားတယ်တန်ခါတော်ရဲ့ကျေးဇူးဟာအဲဥပမာအလွန်ကြီးမားတယ်ဆိုတာဒါကိုလည်းပဲနားလည်ထားရအောင်အဲ့ဒီတန်ခါအခုခေတ်တန်ခါပဲပြောကြပါလိမ့်ဒီတန်ခါဟာ what is its position in society ညာဘုကုဘုရောတာကြီးရတော့ဘာမှပြောရမှာမလို့ရှင်းတာတန်ခါဟာဒီဘာသာရေးကိစ္စမှာလူတွေကိုဥဆောင်ညွှန်ကြားပေးနိုင်တယ်ဘာသာရေးခေါင်းဆောင်ပေါ့ဘာသာရေး religious leader တွေပေါ့အဲ့တော့ဗုဒ္ဓဘာသာမှာတန်ခါကဟိုဖယားနဲ့လူကြားမှာအသက်သက်လုပ်ပြီးတာလို့ဒီလိုမဟုတ်ဘူး။အဲခရိယမှာကတော့ဒီဘုန်းကြီးပေါ့လား။ဒါလို please အဲသူတို့မရှိရင်ဖယားနဲ့လူနဲ့မဆက်သွယ်နိုင်ဘူး။သူတို့ကမှတစ်ဆင့်ဆက်သွယ်ရတယ်။အဲဒီလိုရှိတယ်။အဲသူကဘာခေါ်လဲ intermediary အဲခုဗုဒ္ဓဘာသာမှာကတော့ဒီလိုမဟုတ်ဘူး။တန်ခါကအဲလူတွေကိုဒီဘာသာရေးကိစ္စတွေမှာနားမလည်နားလည်အောင်ပြောပြီးမယ်မကောင်းမြစ်တဲ့အကောင်းရညွှန်ကြားဆိုတာမျိုးလို့အဲ့ဒီလိုဟိုညွှန်ကြားတဲ့ခေါင်းဆောင်ဘာသာရေးခေါင်းဆောင်အနေနဲ့ဒါဘာသာရေးအကြံပေးတဲ့ပုဂ္ဂိုလ်ရဲ့အနေနဲ့တန်ခါကဘုရားဗတာဆုဆိုင်ပြီးမှဒါရက်တည်ဒါမင်းတို့ဖယားနဲ့ဆက်သွယ်ခြင်းငါမတစ်ဆင့်ဒါဆက်သွယ်လို့ရမယ်ငါကဆက်သွယ်ပြီးမှဒါမင်းတို့ဖယားနဲ့ဆက်သွယ်နိုင်တယ်ဆိုတာမျိုးဘုရားဗလာမရှိဘူးအဲဘုန်းကြီးကြီးကြီးမရှိကြီးကိုဘုရားသားကြီးကိုရတာဟုတ်တယ်မလားဘုန်းကြီးကြီးကြီးမရှိကြီးတရားထိုင်ရင်ဒါဘုရားတရားကိုကျင့်တာဒါဘုန်းကြီးကြီးတိတိကျကျမရှိတိတိကျအရေးမကြီးဘူးတော့ဘုန်းကြီးကတော့ခဏတော့ဟာတရားပဲလို့ထိုင်ရတယ်ဒါကတော့ကုသိုလ်ပဲဟာဒါကတော့အကုသိုလ်ပဲဟာဒါမလို့ကြတဲ့ဒါလို့ကြသတဲ့ချင်းပြောပြနိုင်တယ်ဘာသာရေးကိစ္စတွေမှာဘုန်းကြီးကကောင်းဆောင်မှုပေးနိုင်တယ်အဲ့လိုအညီနဲ့တန်ခါဟာလုံးခဲ့တဲ့ပတ်က